Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတောသားရှင်များရှင် VOA American အတန်းရဲ့2022ခုနှစ်ဇွန်လ25ရက်စနေနေ့မနက်ပိုင်း6နာရီနဲ့9နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Line meter 2450 50နဲ့ Line lab meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူကြည့်ရှုနိုင်ပါတယ်။မနင်္ဂလာပါဒီကနေ့ညအစီအစဉ်မှုအဖြစ်တာဝန်ယူသိဆက်သွားမှာပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာပြည်ရဲ့စနေနေ့မနက်ခင်း VOA ထိတ်တန်းသတင်းတွေတင်ပြတဲ့အခါအမေရိကန်ပြည်ထောင်စုမှာသတိသားဖြတ်ချခွင့်ကိုတရားရုံးချုပ်ကပယ်ဖြတ်လိုက်ပါတယ်ဒီလိုပယ်ဖြတ်လိုက်တဲ့အပေါ်မှာနိုင်ငံတကာခေါင်းဆောင်တွေကလည်းတုံ့ပြန်လိုက်ပါတယ်တနက်ကင်ဆောင်ခွင့်အကြမ်းဖက်မှုတွေထိန်းချုပ်ရေးဥပဒေကိုအမေရိကန်လွှတ်တော်ကအတည်ပြုလိုက်ပါတယ်ဒီလိုသတင်းတွေကြားမှာဖြစ်ပါတယ်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံတော်73စီစီကြီးမြင့်မှုကြောင့်ရင်းလိုက်လုပ်ငန်းရှင်တွေအခက်တွေ့နေကြတဲ့တည်မှာကြားဖို့ရှိတာကတော့
အခုတရားဝင်သောင်းဝယ်လာရဖို့ဟာအကျိနဲ့ပဲစီရ1000ဘလောက်ထဲရဒီလိုလည်းငွေ1000လောက်ပေးရတယ်တလေးကြောင်းမဟုတ်ရှိသေးတယ်သူစီလာကရှိသေးတယ်စိန်လာကရှိသေးတယ်
အပြည့်အစုံကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်အိန္ဒိယမီဇိုရမ်မှာကြောင်းတက်သူမြန်မာကလေးအရေးအတွက်တိုးလာတဲ့တည်နဲ့နိုင်ငံတကာတည်ဆောင်မတွေမှာတော့တရုတ်နိုင်ငံအပေါ်နယူးဇီလန်နိုင်ငံသားတွေရဲ့အမြင်တော်ဓာတ်တွေကိုကြားမှာဖြစ်တယ်လို့ဆက်ကြဝလာထဲမှာအလင်းအမြန်ကြီးထွားလာနေတဲ့တောက်ပတဲ့အရာမှတွင်းနေကြအကြောင်းကိုလည်းတင်ပြမှာဖြစ်ပါတယ်တူရီယာပိုင်းနိုင်ငံမှာတော့အမျိုးသမီးကဏ္ဍသူသားဆောင်လည်းအမေရိကန်တစ်ခွေနဲ့သိပ္ပံနဲ့အနီးပညာကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုမှာသတိသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကတောက်ကြနေမှာပဲပြည့်ဖြတ်လိုက်ပါတယ်။နှစ်ပေါင်း50လောက်တရားဝင်ခွင့်ပြုထားတာကိုဖြတ်သိမ်းလိုက်တဲ့အတွက်ဆက်ခွင့်ပြုသင့်မသူပြုသင့်ကိုတက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်ရတော့မှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုရှုတ်ချလိုက်ပါတယ်
။ Today is a it's not hyperbole to suggest a very solemn moment.
တရားရုံးချုပ်အတွက်ရောတိုင်းပြည်အတွက်ပါဝမ်းနည်းစရာနေ့တစ်နေ့ဖြစ်ပါတယ်လို့သမ္မတကအင်ဗီရိုမှာတောက်ကြနေ့ကပြောဆိုလိုက်တာပါ။ဒီချိန်ထဲမှာပဲတရားရုံးချုပ်ဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒပြသူတွေအနေနဲ့ငြင်းငြင်းငြင်းငြင်းတုံ့ပြန်ကြဖို့ကိုလည်းသမ္မတကတိုက်တွန်းပါတယ်။အမေရိကန်ရှိနေချုပ်ဂါလန်ကလည်းတရားရုံးချုပ်ဆုံးဖြတ်ချက်အပေါ်တရားရေးဌာနကအပြင်းထန်ကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါသမ္မတဟောင်းဒိုနယ်ထရမ့်ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးသူ့လက်ထက်မှာခန့်အပ်ခဲ့တဲ့တရားသူကြီးတွေရဲ့ထောက်ခံမှုနဲ့ဆုံးဖြတ်ခဲ့တဲ့အပေါ်မှာလည်းအောင်မြင်မှုအဖြစ်ပြောဆိုပါတယ်တတိသားဖြတ်ချက်ခွင့်ကိုပယ်ဖြတ်ဖို့သဘောထားပေးခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကတူဦးဖြစ်တဲ့ဆမ်မြူအယ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာတရေသားဖြစ်ချက်ဝင်တဲ့ပတ်သက်လို့ဖော်ပြတာမရှိလို့ဖွဲ့စည်းပုံနဲ့အညီအကာအကွယ်ပေးရမယ့်အခွင့်အရေးတဲမှာလည်းမပါဘူးလို့သူကပြောပါတယ်တရေသားဖြစ်ချက်ဝင်သူတေသနာလေးလာနေတဲ့ Good Matter ဌာနကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်အမေရိကန်ပြည်နယ်26ခုမှာတရေသားဖြစ်ချက်ဝင်ကိုတားမြစ်နိုင်ကြောင်းပြောဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေတရားဝင်ကိုယ်ဝန်ဖျက်ချခွင့်ကိုတရားရုံးချုပ်ကပယ်ဖျက်လိုက်တဲ့အချိန်တည်းမှာပဲတရားရုံးချုပ်အပေါ်ယုံကြည်မှုဟာတမိုင်းတစ်လျှောက်အနိုင်ဆုံးရောက်နေကြောင်းလူသဘောထားစစ်တမ်းတစ်ကတွေ့ရှိခဲ့ပါတယ်။အမေရိကန်ကအဖွဲ့အစည်းတွေအပေါ်ယုံကြည်ကိုးစားမှုနဲ့ပတ်သက်လို့ Gallup အဖွဲ့ကနှစ်စဉ်ကောက်ယူနေတဲ့လူသဘောထားစစ်တမ်းအရာတရားရုံးချုပ်အပေါ်ယုံကြည်မှုဟာမိနစ်တုံးက36ရာခိုင်နှုန်းရှိခဲ့ရာကဒီနှစ်မှာတော့25ရာခိုင်နှုန်းထိကျဆင်းသွားပါတယ်။ဒါဟာဆိုရင်အနိုင်ဆုံးဖြစ်ခဲ့တဲ့2014ခုနှစ်လူသဘောထားစစ်တမ်းထက်900ခိုင်နှုန်းကျဆင်းသွားလည်းဖြစ်ပါတယ်ဒီနှစ်မှာအစိုးရဌာနတွေအပေါ်လူလူယုံကြည်မှုတွေကြာဆင်းလာခဲ့ရမှာတရားရုံးချုပ်အပေါ်ယုံကြည်မှုတိတိတသားကြာဆင်းလာရမှာတခြားဌာနတွေထက်နှစ်ဆလောက်တိုးပြီးတော့ဆက်သမတ်အထိကြာဆင်းသွားခဲ့ကြောင်းစစ်တမ်းကောက်ယူသူတွေကပြောပါတယ်တရားရုံးချုပ်အပေါ်ယုံကြည်မှုကြာဆင်းလာတဲ့အကြောင်းရင်းကကိုယ်ဝန်ဖျက်ချခွင့်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ထွက်လာမဲ့ကိစ္စနဲ့ဆင်နွှဲနိုင်တယ်လို့လည်းစစ်တမ်းပြုစုသူတွေကပြောပါတယ်ကိုယ်ဝန်သုံးလမကျော်ခင်တရေသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတဲ့တမိုင်းဝင် Roe v. Wade စီရင်တုံးကိုတရားရုံးချုပ်ကပယ်ဖြတ်လိုက်တဲ့သဘောထားရှိတဲ့မူကြမ်းတရားပေါက်ကြားထွက်လာပြီးတဲ့နောက်ဂျွန်လတရနေ့ကပဲဂျွန်လတရနေ့ကနေ20ရက်နေ့ကြာသဘောထားကောက်ယူခဲ့တာပါစစ်တမ်းမှာသဘောထားပေးသူ၂ယောက်မှ၁ယောက်လောက်က Roe v. Wade စီရင်တုံးကိုပယ်ဖြတ်ရေးဆန့်ကျင်ကြတယ်လို့လည်း Gallup စစ်တမ်းကပြောပါတယ
်မေရီကန်ပြည်ထောင်စုမှာကိုယ်ဝန်ဖြတ်ချခွင့်တရားဝင်ခွင့်ပြုထားတာကိုပြည်ထောင်စုတရားရုံးချုပ်ကတောက်ကြနေမှာဖြတ်သိမ်းလိုက်တာကြောင့်အမျိုးသမီးများအခွင့်အရေးနဲ့ကြားမဒန်းတူညီကွင်းကိုအကြီးအကျယ်ရိုက်ချိုးလိုက်တယ်လို့ဖြစ်သွားစေတယ်လို့ကလ လွှမ်းမကလူအခွင့်ရေးမဟာမင်းကြီးမစ္စဲဘက်ချလက်ကပြောကြားလိုက်ပါတယ်။ဘေကင်းလုံခြုံပြီးတရားဝင်ကိုယ်ဝန်ဖျက်ချခွင့်ကနိုင်ငံတကာလူအခွင့်ရေးဆိုင်ရာဥပဒေမှာလဲအခိုင်အမာပါဝင်နေပြီးအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကသူတို့ခန္ဓာကိုယ်သူတို့ဘဝအတွက်ကိုယ်ပိုင်ရွေးချယ်ဆုံးဖြတ်ပိုင်ခွင့်ရှိကြောင်းဘက်ချလက်ကသူ့ရဲ့ထုတ်ပြန်ချက်မှာပြောပါတယ်။အမေရိကန်တရားရုံးချုပ်ဆုံးဖြတ်ချက်အပေါ်ကက်သလစ်ခရစ်ယာန်ကျောင်းတော်ဗာတီကန်ကတော့ချီးကျူးလိုက်ပါတယ်။လူအသက်တွေဟာလူမှုအတိုင်းအဝန်းအတွက်ကြီးမားတဲ့အကျိုးဆက်တွေရှိတာကြောင့်ကာကွယ်ဖို့လိုအပ်ပြီးလူတူဦးချင်းရဲ့အခွင့်အရေးနဲ့မလုံလောက်ဘူးလို့ဗာတီကန်ကျောင်းတော်ရဲ့ထုတ်ပြန်ချက်မှာပြောပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကတော့အမေရိကန်တရားရုံးချုပ်ဆုံးဖြတ်ချက်အပေါ်ထိတ်လန့်တုန်လှုပ်မိကြောင်းဝေဖန်ပါတယ်။အလားတူပြည်ထောင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလည်းဒါဟာခေတ်နောက်ပြန်သွားတဲ့ခြေလှမ်းကြီးဖြစ်ကြောင်းပြောပါတယ်။ပြည်သစ်သမ္မတမက်ခရွန်ကလည်းတရားဝင်ကိုယ်ဝန်ဖျက်ချခွင့်ကိုကာကွယ်ရမှာဖြစ်တယ်လို့ပြောပြီးအမေရိကန်အမျိုးသမီးတူနဲ့အတူရပ်တည်နေကြောင်းပြောပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်တည်းအတွင်းလွှတ်တော်ကအတည်ပြုလိုက်နိုင်တဲ့တနက်ကင်အကြံဖက်မှုရော့ပါရေးအမှုချမ်းကိုဥပဒေအဖြစ်အတည်ပြုနိုင်ဖို့သမ္မတအကျိုးပါတန်းစီပေးပို့လိုက်ပါပြီတောက်ချာနေမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တဲ့အမှုချမ်းဟာပါတီနေရကြအချိန်အတော်ကြာနဲ့နဲ့ရှိဆိုင်တဘောရာကွဲပြားနေခဲ့တဲ့ကိစ္စလည်းဖြစ်ပါတယ်ပြီးခဲ့တဲ့လကနယူးယောက်နဲ့တက်ဆက်ပြည်နယ်ကလူအစုလိုက်အပြုံလိုက်တည်ကျဲခဲ့ရတဲ့တနက်ပစ်ခတ်မှုတွေနောက်ပိုင်းမဲဆန္ဒရှင်ပြည်သူတွေရဲ့စိုးရိမ်တန်းတွေထွက်လာပြီးတဲ့နောက်တနက်ကင်အကြံဖက်မှုနဲ့ပတ်သက်လို့လွှတ်တော်အမတ်တွေဆွေးနွေးလာကြတာဖြစ်ပါတယ်ပါတီနေရစလုံးပါဝင်ရေးဆွဲထားပြီးတော့ဒီမိုကရက်တို့အစိုးပြုထားတဲ့ဥပဒေမူကြမ်းကိုကြာတာပြည်နေညကအထက်လွှတ်တော်မှမဲခွဲရမှာတော့ဒီမိုကရက်တို့နဲ့အတူ Republican အမတ်15ယောက်ပူးပေါင်းထောက်ခံခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်ကထောက်ခံမဲ65မဲ၊ကန့်ကွက်မဲ33မဲနဲ့မူကြမ်းကိုအတည်ပြုခဲ့ကြတာဖြစ်ပြီးအောက်လွှတ်တော်မှာတော့ထောက်ခံမဲ234မဲ၊ကန့်ကွက်မဲ193မဲနဲ့အတည်ပြုခဲ့တာပါ။မူကြမ်းမှာပြဋ္ဌာန်းချက်တွေထဲမှာငယ်ရွယ်သူတွေအလွယ်တကူသေနတ်မဝယ်နိုင်အောင်သတ်မှတ်ချက်တွေတင်းကျပ်ထားဖို့အိမ်တွင်အကြမ်းဖက်မှုကျူးလွန်သူတွေကိုတနတ်ကိုင်ဆောင်ခွင့်မပြုဖို့အန္တရာယ်ရှိသူအဖြစ်ယူဆရတဲ့လူတွေစီကတနတ်တွေကိုဒေသအစိုးရကယာယီသိမ်းယူခွင့်ပြုဖို့လဲပါပါတယ်။ဥပဒေအရသုံးစွဲခွင့်ပြုမဲ့ဒေါ်လာ73ဘီလျံမှာအများစုကတော့စိတ်ကြမ်းမာရေးအစီအစဉ်တွေနဲ့ Connecticut ပြည်နယ် Newton မြို့ Florida ပြည်နယ် Parkland မြို့ကစာတင်ကျောင်းတွေအပါအဝင်အစုလိုက်အပြုံလိုက်ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာတွေကကျောင်းတွေအတွက်ပါသုံးစွဲသွားမှာဖြစ်ပါတယ်။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာမြန်မာပြည်ရဲ့စနေနေ့မနေ့ကင် VOA ရဲ့ထိတ်တန့်သတင်းတွေကိုဆက်ပြီးပြောပြနေတာဖြစ်ပါတယ်ခင်ဗျာရုရှားတပ်တွေနဲ့ဒီသတင်းပတ်အတော်ကြာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ယူကရိန်းတပ်တွေဟာနိုင်ငံအရှေ့ဘက်ချမ်း Severodonetsk ဒေသကနေပြန်လည်ဆုတ်ခွာနေကြပြီဖြစ်တယ်လို့ Luhansk ဒေသကစစ်ဘက်အကြီးအကဲ Gaidai ကတောက်ကြနေမှာပြောပါတယ် Severodonetsk ဒေသမှာထိတ်လန့်ကြောက်ရွံ့နေအောင်ရုရှားတပ်တွေကလှုပ်ထားပြီးမြို့ကိုဝန်းရံထိန်းချုပ်မဲ့အနေအထားရှိတာကြောင့်ဒီဒေသကိုထိန်းချုပ်ဖို့သိမဖြစ်နိုင်တော့ဘူးလို့ယူကရိန်းစစ်ကောင်းဆောင်တွေကပြောနေတာပါအရှိဘက်လူဟန်စ်ဒေသမှာရှိတဲ့မြို့တစ်မြို့ကိုရုရှားတပ်တွေအပြည့်အဝသိမ်းပိုက်ထားပြီးအဲ့ဒီဒေသထဲမှာရှိတဲ့ယူကရိန်းတပ်သား 2,000 လောက်ကိုဝန်းရံထားပြီးဖြစ်တယ်လို့ရုရှားအစိုးရကကြေညာပါတယ်စစ်ရေးအသာရလာတဲ့အတွက်ရုရှားရဲ့စစ်ရေးရည်မှန်းချက်တစ်ခုဖြစ်တဲ့လူဟန်စ်ဒေသကိုအပြည့်အဝထိန်းချုပ်နိုင်ဖို့လဲလီးဆက်လာနေပါတယ်လူဟန်စ်ဒေသကိုထိန်းထားနိုင်ဖို့ရုရှားတပ်တွေနဲ့ရှင်နိုင်မဲ့စစ်ဘက်ဆိုင်ရာအကူအညီတွေလိုအပ်တယ်လို့ယူကရိန်းထိပ်တန်းဗိုလ်ချုပ်ကြီးဇူလူဇီဇယ်လန်စကီကဒီအမေရိကန်ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီကိုပြောကြားခဲ့တာပါဗိုလ်ချုပ်ကြီးမီလီကတော့ဆေဗရိုဒေါနီယက်စ်ဒေသကနေယူကရိန်းတပ်တွေဆုတ်ခွာတာဟာကျွမ်းကျင်မှုနဲ့နီးဗျူဟာအရမှန်ကန်ကြောင်းချီးကျူးပြောဆိုပါတယ်
ပထမနေ့ကအင်အားပြင်းကလေးလှုပ်သွားခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကိုလူသားချင်းစာနာမှုအကူအညီတွေနဲ့၆ပတ်ကူညီဝန်ထမ်းတွေကိုပါအလင်းအမြန်ပေးပို့လိုက်ပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတောက်ကြားနေမှာပြောပါရယ်မိုးကတဲအလုံး600ဆောင်း4000နေရာရေစီထောင်းနေရာရေပုံးထောင်းနေရာပလတ်စတစ်မိုးကစားထောင်းနေရာအိုးခွက်ပကံအစုံ600နဲ့ဆိုလာမင်းအိမ်ထောင်းနေရာပေးပို့ခဲ့တယ်လို့ UNHCR ရဲ့ကြေညာချက်မှာဖော်ပြပါရယ်မြို့တော်ကဘူးကနေထရက်ကာ6စီးနဲ့အကူအညီတွေကိုပေးပို့ခဲ့တာလို့လည်းကြေညာချက်မှာဖော်ပြ ြပါတယ်။ပို့ထိုးနေကလုတော်တဲ့ပြင်အား၅သတမ၉အဆင့်ရှိတဲ့ငလင်းကြောင်းပါကစ္စတန်နိုင်ငံနဲ့နေဆက်နိုင်ငံအရှေ့ပိုင်းနဲ့အရှေ့တောင်ပိုင်းဒေသကလူပေါင်း1000ကျော်သေဆုံးခဲ့ရတာပါ။ငလင်းတန်အဆိုးဆုံးကြုံခဲ့ရတာကတော့ပတ်တီကာနဲ့ဟော့စ်ဒေသကဖြစ်ပါတယ်။တောက်ကြနေကငလင်းနောက်ဆက်တွဲတုံခါမှုတွေကြောင်းလူကိုဦးထပ်ပြီးတော့သေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကလည်းငလင်းလုတ်ပြီးနိုင်ပိုင်းတွင်မှာပဲအဲ့ဒီအရာကိုသူ့ဝန်ထမ်းတွေဆီလုခဲ့တယ်လို့ပြောပါရယ် UNICEF အနေနဲ့အရေးပေါ်ဆေးဝါးတွေစစ်ဘက်ဆိုင်ရာအကူအညီတွေအပြင်ဝမ်းပြက်ဝမ်းလျှော်ဖြစ်လာနိုင်တဲ့ကလေးတွေကိုကူတာပေးဖို့ကာလဝမ်းရောဂါကူးစက်ပြန့်နှံ့မသွားအောင်ကာကွယ်ရေးပစ္စည်းထုတ်တွေပါပေးဖို့ထားတယ်လို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာ UNICEF ကိုယ်စားလှယ်မိုဟာမက်အယိုယာကကဘူးမြို့မှာပြောပါရယ်ငလင်းကြောင့်လီရေပေးဝေရစနစ်တွေပျက်စီးကုန်တဲ့အတွက်တန်ရှင်းတဲ့တောက်သုံးရည်နဲ့အကန့်အသတ်နေတာရနိုင်တော့ကြောင်းဝမ်းပြက်ဝမ်းလျှော်ဖြစ်လာနိုင်တဲ့အန္တရာယ်လည်းရှိနေပါဗျ။အာဖဂန်တဘာဝဘေးအန္တရာယ်ရေးရာဌာနပြောခွင့်ရမိုဟာမက်နာဆင်ကငလင်းလုတ်သွားပြီးတဲ့နောက်လိုအပ်တဲ့ဆေးဝါးပစ္စည်းကိရကရိယာတွေမလုံလောက်ကြောင်းရိုက်တာသတင်းဌာနကပြောဆိုပြီးမှပဲကုလသမဂ္ဂရဲ့ကြေညာချက်ထွက်လာတာပါ။
ကဘာကြီးအနေနဲ့ဒီနှစ်ထဲမှာအငတ်ဘေးမျိုးစုံကြုံတွေ့နေရပြီးလာမယ့်2023ခုနှစ်ထဲမှာအခြေအနေတွေပိုဆိုးလာနိုင်တယ်လို့တောက်ကြနေကျင်းပတဲ့စာနာရိတ်ခါဖူလုံကြီးနိုင်ငံတကာညီလာခံမှာကုလအကြီးအကဲကတတိပေးပြောဆိုလိုက်ပါတယ
် The war in Ukraine has compounded problems that have been brewing for years. Climate disruption
ရာသီဥတုပေါက်ပြန်မှုကိုဗစ်ကာယောဂါပြန်လည်နလန်ထမှုတွေမှာမမျှမတအခြေအနေတွေစတဲ့နှစ်ပေါင်းများစွာရင်ဆိုင်နေရတဲ့ပြဿနာတွေဟာယူကရိန်းစစ်ကြောင့်ပိုဆိုးလာခဲ့ပါတယ်လို့ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတဲ့အဲ့ဒီညီလာခံကိုပေးပို့တဲ့ဗီဒီယိုသတင်းစကားမှာပြောသွားတာပါ။လောင်စာဆီနဲ့ဓာတ်မြေဩဇာဈေးတွေကြီးမြင့်လာတာကလည်းကမ္ဘာတစ်လွှာအာရှအာဖရိကအမေရိကန်မှာရှိတဲ့တန်းထောင်ချီတဲ့လယ်သမားတွေကိုအထိနာစေခဲ့တယ်လို့ဆိုပါတယ်။လူမှုရေးစီးပွားရေးထိခိုက်မှုတန်ကိုဘယ်နိုင်ငံမှမလွတ်မှာမဟုတ်ဘူးလို့ကုလကြီးကကတတိပေးပါတယ်။ဖေဖော်ဝါရီ24ရက်နေ့မှာစတင်ခဲ့တဲ့ဒီယူကရိန်းစစ်နောက်ပိုင်းမှာအခြေအနေတွေပိုဆိုးလာတယ်လို့သူကထောက်ပြပါဗျ
။မြန်မာနိုင်ငံမှာမြေမြုပ်ပိုင်းတွေမပေါက်ကွဲသေးတဲ့ဆီလက်နက်တွေကြောင့်ထိခိုက်သေးခြင်းမျိုးတွေကြုံတွေ့နေရတဲ့အပေါ်ကုလသမဂ္ဂကလေးများရမုံအဖွဲ့ UNICEF ကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တွေကမကွေတိုင်းကံကောမြို့နယ်မှာအသက်9နှစ်အရွယ်ယောက်ျားလေးနှစ်ဦးဘုံသီးတွေကိုစော်ကစားရင်းမတော်တဆပေါက်ကွဲပြီးတော့တိတ်ဆုံးမှုဖြစ်ခဲ့တဲ့တဲ့ရင်ထွက်ပေါ်ခဲ့ပြီးတဲ့နောက်တောက်ကြနေမှာ UNICEF ကကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါ။မြန်မာနိုင်ငံမှာမြေမြုပ်ပိုင်းတွေမပေါက်ကွဲသေးတဲ့ဆီလက်နက်တွေကြောင့်ထိခိုက်သေးကြသူ3ဘုံတစ်ဘုံကျော်ဟာကလေးငယ်တွေဖြစ်တယ်လို့လည်းပြောပါရယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတဲ့စစ်ကအနာသိမ့်ပြီးတဲ့နောက်ပိုင်းမြေမြုပ်ပိုင်းနဲ့မပေါက်ကွဲသေးတဲ့ဆီလက်နက်ပစ္စည်းတွေကြောင့်ကလေး115ဦးထက်မနည်းတိတ်ဆုံးသေရရခဲ့ပြီးတော့2022ခုနှစ်ဇန်နဝါရီလကနေဧပြီလအတွင်းသေဆုံးထဏ်ရတဲ့ကလေးငယ်က49ဦးထိရှိတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပဋိပက္ခတွေပေါ်ပေါက်တဲ့အချိန်တွင်မြေမြုပ်မိုင်းနဲ့ဆစ်လက်နဲ့ပစ္စည်းတွေအပါအဝင်ထိခိုက်မှုအများဆုံးကြုံတွေ့ရတာကလည်းကလေးငယ်တွေဖြစ်တယ်လို့လည်းပြောထားပါတယ်။ခန္ဓာကိုယ်အရွယ်အစားသေးငယ်တဲ့ကလေးတွေဟာပောက်ကွဲမှုတန်းကိုပြင်းပြထန်ထန်ခံစားရပြီးတော့အသက်သေဆုံးလာကိုယ်လက်အင်အားချို့တက်တာတွေဖြစ်နိုင်ခြင်းပိုများတယ်လို့လည်း UNICEF ကပြောပါတယ်။ကလေးငယ်တွေအပါအဝင်ထိခိုက်သေးခြင်းမှုတွေကြုံတွေ့နေရတဲ့အခြေအနေကိုရှောင်ရှားနိုင်အောင်လို့သက်ဆိုင်သူတွေအားလုံးမြေမြုပ်မိုင်းတွင်နဲ့မပေါက်ကွဲသေးတဲ့ဆစ်လက်နဲ့ပစ္စည်းတွေကိုရှင်းလင်းကြဖို့လည်းကြေညာချက်မှတိုက်တွန်းထားပါတယ်။စနေနေ့မနေ့ဖက်နောက်ဆုံးရထိတ်တန့်ရောက်တဲ့တင်တွေကိုကိုညောင်ဝင်းအောင်နဲ့တင်ပြခဲ့တာပါရှင်။ခုတော့ဆက်သွယ်မြင်းမြန်ချက်နဲ့စူးစီးတင်ပြချက်တွေကိုထုတ်လွှင့်သွားပါမယ်။73စီစဉ်လုံးအစမတန်ဈေးမြင့်တက်နေတဲ့အတွက်မွန်ပြည်နယ်ကစိုက်ကဲရင်လိုင်းပြေးဆွဲသူတွေအခက်ကြုံနေရပါတယ်။စီစဉ်လုံးကြောင့်အခချင်းတွေတိုးပြီးတော့ကောက်ခံလို့ခီးတဲ့တွေညော်နေလာနေပါတယ်။အပြေဆုံးကတော့ရန်ကုန်ကလာတဲ့တဲ့င်းကိုကိုညောင်ဝင်းအောင်ပြောပြထားပါတယ်
။စစ်တပ်ကအာဏာမသိခင်အရင်ပုံမှန်အချိန်တုန်းကဆိုရင် Ortin 92 Ron တလီတာကိုကြက်600ကျော်လောက်ရှိရကနေလက်ရှိမှာတော့ Ortin 92တလီတာကိုကြက်2200ကျော်ဈေးပေါက်နေပါတယ်။73စီစဉ်လုံးအစမတန်ဈေးမြင့်တက်နေတဲ့အတွက်မွန်ပြည်နယ်ကစိုက်ကဲတက္ကစီပြေးဆွဲသူတွေအခက်တွေ့နေရပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာစိုက်ကဲရင်လိုင်းပြေးဆွဲနေသူတို့ကတော့စီစဉ်မြင့်တက်လို့အရင်ကတည်းကဝင်ငွေထက်ဝက်လောက်ညှော်နေလာပြီးလက်ရှိကုန်စည်နှုန်းတွေနဲ့နေထိုင်စားဝတ်နေရေးအတွက်အခက်အခဲဖြစ်နေတယ်လို့ပြောပါတယ်
။စီကစမတန်ဈေးမြင့်လာတော့ပြီးတဲ့ကောင်ကစမတန်လည်းကျွန်တော်တို့ပူတောင်းလို့အဆင်မပြေဘူး။စင်တော့မပြေဘူးကမပြေလဲတို့လည်းလုံနေရတယ်။စီဖို့ရှာစီဖို့ဖဲပူတာကိုစားနေရတော့ အရင်ကတည်းကတော့ပို့ပြီးတော့ခက်ခဲလာတာပေါ့ကွာကျွန်တော်တို့အရင်ကဆိုရင်တနေ့ကမောင်းလို့တပေါင်းလောက်ရရင်စီဘိုးက2000လောက်ကုန်ရင်ကျွန်တော်တို့8000မိသားစုစားရတာပေါ့အခုတပေါင်းလောက်ဆိုရင်စီဘိုးက6000 9000အဲ့လိုမျိုးဖယ်ရတယ်ကျွန်တော်တို့ရဲ့ဝင်ငွေကထောက်ဝက်ကိုကျဆင်းသွားတာပေါ့ကုန်ကြီးတော့မြင့်ပြီးတော့ဝင်ငွေကညော့သွားတော့အဲ့ဒါမှပို့ပြီးတော့ဒုက္ခရောက်သွားတာအလုံးမရှိတာနဲ့တစားရင်တော့မှဲပြီးတော့တော့အကျွေးတွေယူဒီလည်းပြန်ဆက်အဲ့ဒီလိုမျိုးနဲ့ပဲလုံချာစားနေရတော့
အရင်ဆိုင်ကယ်ရင်လိုင်းကကျက်1000 1500 2000ဆိုပြီးခရီးအကွာဝေးပေါ်မူတီကရင်လိုင်းကတွေတတ်မှတ်ကောက်ခံနေကြတာပါလက်ရှိမှာစီစေးတွေအစမတန်မြင့်တက်လို့ကျက်900မြင့်တင်ကောက်ခံနေရတာလို့ဆိုပါတယ်တရက်ကိုဝင်ငွေကျက်1000လောက်ရရှိတယ်ဆိုရင်စီဘိုးက2000လောက်ပဲအရင်ကကုန်ကြခဲ့ပေမဲ့လက်ရှိမှာကျက် 9000 ကုန်ကြနေတာလို့ဆိုင်ကယ်ရင်လိုင်းပြည်ဆွဲသူတွေကပြောပါတယ်ဒီလိုအခြေအနေတွေကြာရှည်ဆက်လက်ဖြစ်ပေါ်နေမှာဆိုရင်စားဝတ်နေရေးအခြေအနေတွေပိုပြီးတော့အခက်တွေ့လာမှာလို့နောက်ထပ်3ဘိန်းတက္ကစီပြေးဆွဲသူတူကပြောပါတယ်
။တက္ကစီတွေပြေးဆွဲတာဒီမောတော့ဘယ်လိုမှာဒီကြီးရတဲ့ဒီကြီးတော့ကားကားစီတမရမှာပေါ့။ဒီတော့ဒီမဲ့ကြီးကမရှိတော့ဘူးပေါ့။အရင်ကတရုတ်2000ဝယ်လောက်ရတယ်။စီက5000လောက်ထဲ။အခုတရုတ်2000ဝယ်လောက်ရဖို့ကအကျိနေပဲ။စီက1000လောက်ထဲ။ဒီလိုနဲ့ငွေ1000လောက်ပေးရတယ်။တရေကြောင့်မဟုတ်ဘူးရှိသေးတယ်။သူစီလားကရှိသေးတယ်။ခင်လားကရှိသေးတယ်။ရေဝမီဖို့အမြားနဲ့ကွဲတော့မယ်။ဒီနေ့ဒီတိုင်းမှာဆိုရတော့လေကျွန်တော်တို့လည်းခွဲဆွဲရတော့မပုံပါပါရော
လက်ရှိမြင့်တက်နေတဲ့73စီဈေးတွေကြာဆင်းသွားမှလက်လုံလက်စားလူတန်းစားတွေအတွက်အဆင်ပြေနိုင်မယ်လို့သုံးမင်းကားမောင်းသူကိုမြစ်ဆိုးကပြောပါတယ
်ဒီရဆိုလို့ရှိရင်မြန်မာကနေခေါ်တယ်မြို့လည်းတချို့ပြေးရတယ်တိုင်းဝင်လည်းခေါ်တယ်မြို့လည်းတချို့ပြေးရတယ်အခုကတိုင်းဝင်ခေါ်လို့ရှိရင်မြို့လည်းတမချို့နိုင်တော့ဘူးဘာကြောင့်ဆိုတော့အဲ့ဒီကိုသွားမဲ့ကုန်ကြတဲ့စီစင်းလုံးကိုမခံနိုင်တော့လို့နောက်ပြီးတော့သူတို့ပို့ပြီးတော့တောင်းမယ်ဆိုတော့သူတို့မပြီးနိုင်ကြအောင်စီစင်းလုံးမြင့်မှန်လာတော့အဝေးချူရမယ်ဖောက်တယ်ဒီလမ်းကြောင်းမသိရင်တမချူတော့အဝေးချူမယ်အဝေးချူရမယ်ဖောက်တယ်ဒီလုံးဝရက်နာလိုက်မြင့်မှန်တဲ့စီစင်းလုံးလေးကျသွားမယ်ဆိုလို့ရှိရင်ဘုမျိုးဆိုလို့လမ်းလုံးစားငယ်တန်းတွေရောအားလုံးအတွက်တော်တော်လေးအဆင်ပြေသွားမယ်လို့ထင်တယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်လောင်စာစီအပြင်ကုန်စည်နှုန်းစည်းတွေလည်းအစမတန်မြင့်တက်လာနေတာပါဒါကြောင့်အခြေခံလူတန်းစားအတော်များများစားဝတ်နေရေးအတွက်ပို့ပြီးတော့အခက်ကြုံလာရပါတယ်။ဒါကြောင့်တိုင်းပြည်အခြေအနေတွေပုံမှန်ပြန်ဖြစ်မှသာပြည်ပြည်လည်လည်နဲ့လုံခြုံစားတော့နိုင်မယ်လို့စိုက်ကဲရင်လိုင်းပြေးဆွဲသူတွေကမျှော်လင့်နေကြပါတယ်ခင်ဗျာ။
ကိုညာဝေအောင်ပါရှင်ခုတော့ချင်းပြည်နယ်ဘက်ကသတင်းတပုတ်တင်ပြပေးပါမယ်။အိညာနိုင်ငံမီဇိုရမ်ထဲကပြည်နယ်ထဲမှာပညာသင်ကြားနိုင်ဖို့အတွက်မြန်မာကလေးငယ်အမျိုးအများနှစ်ဆက်ကိုဖြတ်ကျော်ပြီးတော့အိန္ဒိယနိုင်ငံထဲကိုနေတိုင်းဝင်နေကြပါတယ်။မီဇိုရမ်အစိုးရရဲ့အကူအညီနဲ့ချင်းဒုက္ခတဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကမြန်မာကလေး2000ကျော်ကိုထောက်ခံဒီကမှာရှင်မြန်မာကလေး2000ကျော်ကိုထောက်ပံ့ထားတာဖြစ်ပြီးတော့နောက်ထပ်လည်းကလေးတွေရောက်လာနေတယ်လို့ချင်းအရက်ဘက်အဖွဲ့ကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမုံကတင်ပြထားပါတယ်။
ချင်းနဲ့စကိုင်းတိုင်းဘက်ကစစ်ပွဲတွေကြောင့်ကြောင်းမသွားနိုင်တဲ့မြန်မာကလေးတွေဟာအိန္ဒိယနယ်စပ်မီဇိုရမ်ပြည်နယ်တဲကိုနေတိုင်းထွက်ခွာနေကြရတယ်လို့ချင်းအရက်ဖက်အဖွဲ့တွေက VOA ကိုပြောပါရယ်လက်ရှိမှာအသက်၄နှစ်ကနေ15နှစ်အရွယ်ကြားမြန်မာကလေး2000ကျော်လောက်မီဇိုရမ်ပြည်နယ်ထဲမှာစာတင်နေကြတယ်လို့သူတို့ကပြောပါရယ်မီဇိုရမ်ပြည်နယ်အစိုးရကတော့မြန်မာကလေးတွေကိုအိန္ဒိယကလေးတွေနဲ့အတူကြောင်းတက်ခွင့်ပေးထားတယ်လို့ Projects to Support Refugees from Burma ဆိုတဲ့ PSRB ရဲ့အဖွဲ့ရဲ့တာဝန်ခံက VOA ကိုပြောပါရယ်
ဒီမီဇိုရမ်ပြည်နယ်အစိုးရရဲ့ခွင့်ပြုချက်အရပေါ့နော်။အကြောင်းတက်ခွင့်ရတဲ့ကလေးတွေကိုပေါ့နော်ဒီဘက်ကသူတို့ရဲ့ဒေသခံကလေးတွေတန်းတူအခုညီပေးထားတဲ့ uniform တွေအစ textbook တွေအစပေါ့နော်အစိုးရကဒီပြည်နယ်အစိုးရနေပြီးတော့ထောက်ပံ့ပေးပါတယ်အကုန်လုံး။ဒါပေမဲ့လို့အလုံးလောက်တယ်လို့တော့မရှိဘူးပေါ့
။ Hindi ဘာသာစကားနဲ့တင်တဲ့အိန္ဒိယအကြောင်းတွေမှာတက်နေတဲ့မြန်မာကလေးတွေရဲ့အဓိကအခက်အခဲကတော့ဘာသာစကားဖြစ်ပါတယ်။ဒါကြောင့်ခရီးရန်ဖျားချောင်းတချို့ကိုစာသင်ခန်းလုပ်ပြီးမြန်မာကလေးတွေကိုတီးခြားသင်ပေးရတာမျိုးတွေလည်းရှိပါတယ်။မီဇိုရမ်ပြည်နယ်ကစာသင်ချောင်းတစ်ခုကိုငှားရမ်းပြီးမြန်မာကလေးတွေကိုတီးသန့်သင်ကြားပေးနေတဲ့အကြောင်းတစ်ခုလည်းရှိပါတယ်။အဲ့ဒီမှာတော့မြန်မာပြည်ကသင်ယူနေပဲအဓိကသင်ပေးနေတာပါ။ကျောင်းသားဥယျာဉ်ကတော့100ကျော်ရှိပါတယ်။အခုလိုမြန်မာနိုင်ငံသင်ယူနေတီးခြားသင်ပေးတဲ့အကြောင်းတွေမှာတော့ပြည်တွင်းကနေထွက်ပြေးခွာလွန်လာတဲ့ဆရာတွေကဥဆောင်သင်ကြားပေးရတယ်လို့မီဇိုရမ်ပြည်နယ်လုံခဲ့မြို့ကမြန်မာ Refugee Relief Committee ရဲ့ဥဆောင်ညွှန်ကြားရေးမှူးစလိုင်းချာလီကပ်က VOA ကိုပြောပါရယ်နေတိုင်းလဲမြန်မာဘက်ကနေကလေး100ဝန်းကျင်လောက်အိန္ဒိယမြန်မာနယ်စပ်ကိုဖြတ်ပြီးမီဇိုရမ်ဘက်ကိုကြောင်းတက်ဖို့ရောက်လာကြတယ်လို့သူကပြောပါရယ
်သူ့ရောမှာမြန်မာတောင်းဆိုလဲကိုတက်ချင်ကြတာလေမြန်မာမြန်မာတောင်းကတချို့ညမှာဖွင့်ထားတယ်ဆိုသူတို့မှအဲ့မှာတွားချင်ကြတာလေခက်ခဲတာရှိတယ်အတော့ကျွန်တော်တို့ကဖြစ်နိုင်လို့ရှိရင်ဒီမှာ နေရာရှိတော့ဒီခုရှိတဲ့အကုန်လုံးတစုအထက်မှာထားရတော့ကျောင်းတစ်ကျောင်းလုပ်ပြီးမှအဲ့ဒါပြင်ဆိုရတယ်ဒါပေမဲ့ကျွန်တော်တို့ကလည်းအာနေရာကမတက်နိုင်ဘူးလေနော်ဘာလို့လဲဆိုတော့ဒီလိုပဲသူတို့ရွာသွားမှာပဲနေကြတာပေါ့ရွာမှာပဲတစုတက်တယ်တစုမတက်ဘူးပေါ့အကျောင်းကသူကဘာသာစကားဖြစ်ခဲ့မှုကြောင့်လေ
မီဇိုရန်ပြည်နယ်ထဲမှာကျောင်းတက်နေတဲ့မြန်မာကလေးတွေက2000လောက်ရှိမယ်လို့သူကပြောပါတယ်တောက်သုံးရင်ရှားတဲ့မီဇိုရန်ပြည်နယ်မှာမြန်မာဒုက္ခသည်တွေကနေရာအနှံ့ခွဲပြီးနေရတဲ့အတွက်သူတို့ကိုကျောင်းတစ်ခုထဲမှာတစုတဝေးထဲထားပြီးစာသင်ပေးတာမျိုးကမဖြစ်နိုင်သေးဘူးလို့ချင်းအရက်ဖက်အဖွဲ့တွေက VOA ကိုပြောပါတယ်အိန္ဒိယနယ်စပ်မှာခိုလုံနေတဲ့မြန်မာဘက်ကဒုက္ခသည်တွေရဲ့စားဝတ်နေရေးအတွက်အိန္ဒိယအခြေစိုက်ချင်းအရက်ဖက်အဖွဲ့တွေဒုက္ခသည်ကူညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းထောက်ပံ့ထားတာပါမြန်မာစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံနဲ့ဝင်ရောက်လာတဲ့မြန်မာဒုက္ခသည်အရေအတွက်က4000ဝန်းကျင်ရှိတယ်လို့ချင်းအရက်ဖက်အဖွဲ့တွေကအကြမ်းမြင်ခန့်မှန်းထားပါဗျ။မြန်မာဘက်ကစစ်ပွဲအခြေအနေပေါ်မူတည်ပြီးဒုက္ခသည်အရေအတွက်ကမကြာခဏဆိုသလိုအပြောင်းအလဲရှိတတ်တယ်လို့သူတို့တွေကပြောကြပါဗျခင်ဗျာ
။ကိုရဲမော်မရှင် VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါ။တရုတ်နိုင်ငံဟာပထဝီနိုင်ငံရေးအရာချင်းချောင်းမှုတစ်ခုအဖြစ်ရှုမြင်လာနေတဲ့နယူးဇီလန်နိုင်ငံသားတွေပိုများလာတယ်လို့သုတေသနတဲ့တစ်ခုကဖော်ပြပါတယ်ဆစ်ဒနီကနေဖီလ်မာဆာတရင်ပြပို့ထားတာကိုတော့မသိငေထိုက်ကတင်ပြထားပါတယ
်နယူးဇီလန်နိုင်ငံဝယ်မင်တန်မြို့တော်အခြေစိုက်အစိုးရမဟုတ်တဲ့အဖွဲ့အစည်းအေရှာနယူးဇီလန်ဖောင်ဒေးရှင်းကသုတေသနလုပ်တာပါ1998ခုနှစ်ကတည်းကနယူးဇီလန်နိုင်ငံသားတွေရဲ့အမြင်နမူနာတွေကိုကြောက်ယူတာဖြစ်ပါတယ်။လူပေါင်း1100ကျော်ကိုလက်တလောလေ့လာချက်အရတော့တရုတ်ကိုမိတ်ဆွေအဖြစ်ရှုမြင်သူက7300ခန့်နှုန်းပဲရှိပြီးစံချိန်တင်ရော့ချမှုဖြစ်ပါတယ်။တရုတ်ကိုပထဝီနိုင်ငံရေးဆိုင်ရာချင်းချောင်းမှုအဖြစ်ယူဆသူက58ရာခိုင်နှုန်းရှိပါတယ်။ဒီဆိုရင်မူဟာဆိုရင်ပြီးခဲ့တဲ့နှစ်က39ရာခိုင်နှုန်းရှိခဲ့တာကနေတိုးလာတာဖြစ်ပါတယ်။ပစိဖိတ်ဒေသတွင်းမှာတရုတ်အစိုးရဘက်ကပိုပြီးခိုင်မာအကောင့်လာမှုနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းနေမြေပိုင်ဆိုင်မှုဆိုင်ရာရည်မှတ်ချက်တွေနဲ့ပတ်သက်ပြီးမီဒီယာတွေမှာဖော်ပြချက်တွေကနယူးဇီလန်ပြည်သူတွေရဲ့ရှုမြင်ချက်တွေအပေါ်မှာလွှမ်းမိုးစေတာဖြစ်တယ်လို့အဖွဲ့ကပြောပါတယ်။ကမ္ဘာမှာတရုတ်အနေနဲ့တာဝန်ယူမှုရှိရှိဆောင်ရွက်မယ်လို့ယူဆချောင်းတုံ့ပြန်သူက10ရာခိုင်နှုန်းသာရှိပါတယ်။တချင်ကကုန်သွယ်ရေးအပေါ်မှာအများစုတည်မီခဲ့တဲ့တရုတ်အစိုးရနဲ့ဆက်ဆံရေးဟာကမ္ဘာနိုင်ငံရေးနဲ့ပိုပြီးချိတ်ဆက်နှီးနွယ်လာနေတယ်လို့အေရှာနယူးဇီလန်ဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးဆိုင်မွန်ဒရက်ပါကပြောပါတယ်ဒီအချက်ကြောင့်ပိုပြီးတော့တင်းမာလာစေတာလို့လည်းသူကရေဒီယိုနယူးဇီလန်ကိုပြောပါတယ်
New Zealand's relationship with China was pretty
unusual. New Zealand တရုတ်နဲ့ဆက်ဆံရေးကတိတ်ပြီးရှုပ်ထွေးမှုမရှိခဲ့ပါဘူး။နှုတ်ထွက်ပစ္စည်းအသားနဲ့တခြားကုန်စည်တွေဝန်ဆောင်မှုတွေစက်ပြိုးရေးနည်းပညာစတွေကိုသူတို့ရောင်းခဲ့ပါတယ်။ဆက်ပြီးလည်းရောင်းနေပါတယ်။ပြည်ရနှင့်နိုင်ငံတွင်မှာတော့နယူးဇီလန်နဲ့တရုတ်ရဲ့ဆက်ဆံရေးတွေမကပါဘူး။တရုတ်နဲ့တခြားသောသူ့ရဲ့မိဘတချို့ရဲ့ဆက်ဆံရေးမှာပါပိုပြီးရှုပ်ထွေးလာတာကိုတွေ့ရပါတယ်
။တခြားနိုင်ငံတွေရဲ့သတင်းမှားဖြန့်ဝေမှုတွေနဲ့စိုက်ဘာတိုက်ခိုက်မှုတွေအပေါ်မှာလည်းနယူးဇီလန်ပြည်သူတွေကြားပိုပြီးစိုးရိမ်လာနေတာကိုလေ့လာချက်မှာတွေ့ရပါတယ်။ရုရှားနိုင်ငံကိုချိတ်ချောက်လာတဲ့နိုင်ငံတစ်ခုအဖြစ်ရှုမြင်ကြောင်းတုံ့ပြန်သူက89ရာခိုင်နှုန်းရှိပြီးမြောက်ကိုရီးယားအပေါ်မှာအလားတူစိုးရိမ်သူက85ရာခိုင်နှုန်းရှိကြောင်းလေ့လာချက်ကဖော်ပြပါတယ်။နယူးဇီလန်ပြည်သူတွေအနေနဲ့သူတို့ရဲ့မိတ်ဆွေတွေအတိုင်းဝိုင်းတွေနဲ့အကျိုးစီးပွားတွေကနေတဆင့်အာရှနဲ့ချိတ်ဆက်မှုခိုင်မာလာတယ်လို့ပိုပြီးခန်းစားလာရကြောင်းလည်းလေ့လာချက်ကဖော်ပြပါတယ်။နယူးဇီလန်နဲ့ဩစတြေးလျနှစ်နိုင်ငံလုံးကသူတို့ရဲ့အစဉ်အလာဩစာလွှမ်းမိုးရာအဖြစ်ယူဆထားတဲ့ပစိဖိတ်ဒေသတွင်းတရုတ်ရဲ့လုံခြုံရေးနဲ့ကုန်သွယ်ရေးရည်မှန်းချက်တွေကိုထိတ်ညိနိုင်ရေးအတွက်နယူးဇီလန်အစိုးရကဩစတြေးလျနဲ့လည်းပူးပေါင်းလာပါတယ်။ဒီလအစောပိုင်းတုန်းကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နယူးဇီလန်ဝန်ကြီးချုပ်ဂျာစင်တာအာဒင်းတို့ပစိဖိတ်ဒေသရင်းကဆော်လမွန်ကျွန်းနဲ့တရုတ်ကြားမကြသေးခင်ကလုံခြုံရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြတဲ့အပေါ်ဆွေးနွေးချက်နဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးကိုထပ်ပြီးအခိုင်အမာကတိပြုခဲ့ကြပါတယ်။ပူရဲကျင်ညာချက်ထဲမှာလဲလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟောင်ကောင်မှာဒီမိုကရေစီရော့ရဲကျဆင်းလာမှုနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရားမဝင်ပိုင်ဆိုင်ကြောင်းပြောဆိုမှုတွေနဲ့ပတ်သက်ပြီးတရုတ်ကိုဝေဖန်ထားပါတယ်တရုတ်အစိုးရပိုင်းမီဒီယာကလည်းနယူးဇီလန်ဝန်ကြီးချုပ်အာဒင်းအစိုးရဟာတရုတ်ကိုဆွဆွဲအပုတ်ချတယ်လို့ပြောဆိုတုံ့ပြန်ထားပါတယ်ရှင်
မသိနေထိုက်ပါရှင်သောတာရှင်များရှင်ဆက်ကြဝလာထဲမှာအရင်ကတိထားရထက်အလင်းမြန်ကြီးထွားလာနေတဲ့တောက်ပတဲ့အရာမှတွင်းနေကြီးကိုအော်စတြေးလျနိုင်ငံကနှက်ကဒဗေဒပညာရှင်တွေဦးဆောင်တဲ့နိုင်ငံတကာသုတေသီတွေကရှာပွေတွေ့ရှိခဲ့ကြပါတယ်ကဘာမြေအရွယ်အစားလောက်ကိုစက္ကန့်နဲ့အမျှဝါးမျိုးနိုင်ပြီးနေဆက်ကြဝလာစနစ်ကအလေးရောင်တွေအလုံးရဲ့အစားပေါင်း 9,000 လောက်တောက်ပတဲ့အာကာသတွင်းနေကြီးအကြောင်းအော်စတြေးလျနိုင်ငံစစ်တင်မြို့ကနေ VOA သတင်းထောက်ဖီလ်မာစာသတင်းပေးပို့ထားတာကိုတော့ကောင်းလွင်းကပြောပြထားပါတယ်
ပုံမှန်မဟုတ်တဲ့ကြေတရာတွေကိုရှာဖွေနေရင်သူတည်တည်တွေအေယာမအာကာသတွင်းနယ်ကြီးကိုတွေ့ရှိခဲ့ကြတာပါနေတမ်းပေါင်း 3,000 လောက်အရွယ်ဆရှိတဲ့တွင်းနယ်ကြီးဟာကဘာလောက်အရွယ်အရာဝတ္ထုတွေကိုစက္ကန့်နဲ့အမျှဝါးမြုံနိုင်ပါတယ်မက်ကီဝဲကျေစုကအလင်းရောင်တွေနဲ့ကွဲနေတာကြောင့်အာကာသတွင်းနယ်ကြီးကိုအရင်ကမတွေ့ခဲ့ကြတာလို့လဲဩစတြေးလျမြို့သားတက္ကသိုလ်ကဦးဆောင်တဲ့ပညာရှင်ဖွဲ့ကယူဆထားပါတယ်နယူးဆော့သ်ဝဲပြည်နယ်ကကွန်နန်ဘာရာဘရမ်မြို့နီးSighting Spring Observatory အာကာသစူးစမ်းလေ့လာရေးဌာနက Sky Mapper အာကာသမှန်ပြောင်းနဲ့ရှာဖွေတွေ့ရှိခဲ့တာပါတွင်းနေကြီးကိုအသေးစိတ်စူးစမ်းနိုင်အောင်တောင်အာဖရိကကိပ်တောင်းမြို့က 1.6 မီတာအရွယ်ရှိတဲ့အာကာသမှန်ပြောင်းနဲ့ထပ်မံလေ့လာခဲ့တာဖြစ်ပါတယ်အရင်ကနက္ခတ္တဗေဒပညာရှင်တွေနှစ်ပေါင်း50ကျော်လောက်စူးစမ်းလေ့လာခဲ့ပြီးမြင်အောင်မြင်မှုမရခဲ့ကြဘူးလို့လဲစူးစမ်းလေ့လာမှုကိုဦးဆောင်ခဲ့တဲ့ Australia မြို့သားတက္ကသိုလ်ကသိပ္ပံပညာရှင် Christopher Ongen ကပြောပါတယ်
What we found is what appears to be the most luminous growing black hole in the last 9 billion years of the history of the universe.
ဆက်ကြဝဠာရဲ့လွန်ခဲ့တဲ့နှစ်သန်းပေါင်း 9,000 တမိုင်းတလျှောက်မှာအတောက်ပဆုံးကြီးထွားလာနေပုံရတဲ့တွင်းနယ်ကြီးကိုကျွန်တော်တို့ရှာဖွေတွေ့ရှိခဲ့တာပါ။ဒီလိုအရာမျိုးကိုရှာဖွေနေတာနှစ်ပေါင်း 60 နီးပါးရှိပါပြီ။ဒီတစ်ခုက Milky Way ကျဲစုနဲ့နီးကပ်လွန်တာကြောင့်လွတ်ထွက်သွားခဲ့တာပါ။ကျယ်ရီအမြောင်များရှိတဲ့နေရာမှာတခါတည်းရန်နောက်ဆက်တွဲလေးလံမှုတွေကနေတခြားအရာတွေကိုတွေ့ရတာပါတယ်အခုတွင်းနယ်ကြီးကိုလည်းအရင်ကစူးစမ်းလေးလာခဲ့တဲ့နေရာပြင်ပမှာရှိနေခဲ့တာပါ
အနီးအနားကအရာတွေကိုစုပ်ယူဝါမျိုးလေးရှိတဲ့အာကာသတွင်းနယ်ကြီးတွေဟာဓာတ်ငွေတွေအမုံတွေကျက်တာတွေနဲ့လက်ပတ်ရာကအလင်းရောင်ထွက်ပေါ်လေးရှိပါတယ်နက္ခတ္တဗေဒပညာရှင်တွေကတော့ဒီလိုရှက်ရှက်ပါပါတွေ့ရှိမှုတွေကနေအာကာသတွေကကျဲစုတွေဖွဲ့စည်းဖြစ်ပေါ်လာပုံတွေရဲ့တဲလွန်စာရှာနိုင်မှုမျှော်လင့်ထားကြတာပါအခုနောက်ဆုံးရှာဖွေတွေ့ရှိခဲ့တဲ့တွင်းနယ်ကြီးဟာထူးထူးခြားခြားအယောင်တောက်ပတာကြောင့်အပြော်နဲ့နက္ခတ္တရာကြီးစုတွေတော်မှအလွယ်တကူတွေ့မြင်နိုင်ပါတယ်ဩစတြေးလျကဦးဆောင်တဲ့အာကာသစူးစမ်းလေ့လာရေးဖွဲ့ကတော့သုတေသနလုပ်ငန်းတွေဆက်လုပ်နေပြီးကြီးထွားလာနေတဲ့နောက်ထပ်တွင်းနယ်ကြီးပေါင်း80လောက်ကိုလည်းတွေ့ရှိထားပါတယ်ခင်ဗျာ
ကိုအောင်လေးမူပါရှင်အခုတော့တေတန်ချခံရတဲ့စစ်တုံပန်းဟုတ်မဟုတ်ဆိုတာကိုတင်ပြပါမယ်ယူကရိန်းတပ်ဖွဲ့တွေဖက်မှဝင်ရောက်တိုက်ပစ်တဲ့နိုင်ငံခြားသားသုံးဦးကိုရုရှားကတေတန်အမိန့်ချထားပြီးတော့သူတို့ဟာဂျေဇာစစ်သားတွေဖြစ်တဲ့စစ်တုံပန်းတွေမဟုတ်တာကြောင့်စစ်တုံပန်းအတွက်အကာအကွယ်တွေနဲ့မဆိုင်ဘူးလို့ပြောပါတယ်ဒါဟုတ်ပါသလားအချက်အလက်အခြေခံပြီးတော့မမှန်အတည်ပြုပေးတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံမှဆန်းစစ်ထားပါတယ်ရှင်
ရုရှားကုခံရေးယူကရိန်းဘက်ကဝင်တိုက်ပေးတဲ့နိုင်ငံသားသား3ဦးကိုရုရှားထိန်းချုပ်ဒွန်နက်စ်တရားရုံးကဇွန်လ9ရက်နေ့မှာတေးတဲ့အမိန့်ချလိုက်ပါတယ်။အာဏာရယူဖို့နဲ့တရားဥပဒေနဲ့အစီအစဉ်တကျဖြစ်နေတာကိုပယ်ဖျက်ဖို့ကျေးဇာစစ်သားအလုပ်တွေလုပ်ကြရည်လို့ဆွဆွဲပါတယ်။တရားရုံးဆုံးဖြတ်ချက်ကိုအတူအရောင်ဆုံးဖြတ်ချက်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့သူတို့ကကျေးဇာတွေပါစစ်တုံးမှန်တွေမဟုတ်ပါဘူးလို့ပြောပါတယ်။ဒါအမှားကြီးပါ။တတိယမြောက်ဂျနီဗာသဘောတူညီချက်အရပြည်ပခတစ်ခုမှာပါဝင်သူတွေရဲ့တပ်ဖွဲ့ဝင်တွေကစစ်တုံးပန်းအနေနဲ့အကာအကွယ်ပေးခံရပါမယ်။အဲ့ထက်မှကျေးဇာစစ်တာမပါဝင်ပါဘူး။ဒါပေမဲ့အခုသူတို့ပြောတဲ့၃ကလည်းကျေးဇာမဟုတ်ပါဘူး။သူတို့အလုံးဖမ်းခံရတဲ့အချိန်မှာပုံမှန်ယူကရိန်းတပ်ဖွဲ့တွေအောက်မှာတိုက်နေတာဖြစ်ပါတယ်။နှစ်ဦးကယူကရိန်းနိုင်ငံသားဖြစ်ခံယူထားသူတွေဖြစ်ပြီးတော့၃ဦးစလုံးရုရှားကျူးကျော်စစ်ဆားတဲ့ဖေဖော်ဝါရီလမတိုင်ခင်ကတည်းကယူကရိန်းမှာနေထိုင်ကြပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့ကတော့စစ်တုံးမန်းတွေကိုဒီလိုတရားစီရင်တာကစစ်ရာဇဝင်မှုမြောက်တယ်လို့ဆိုပါတယ်စစ်တုံးမန်းတွေကိုလူသားမျိုးနွယ်တူပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့တရားစီရင်နိုင်ပါတယ်ဒါပေမဲ့တခြားလုပ်ငန်းစဉ်နဲ့တရားမျှတအစီရင်ဖို့တော့လိုအပ်ပါတယ်အခုတော့ယူကရိန်းနဲ့မသက်ဆိုင်ဘူးလို့ရုရှားတနင်္ဂနွေကတတ်မှတ်တဲ့ခွဲထွက်ဒွန်နက်စ်ဒေသကတရားရုံးတစ်ခုမှာဆုံးဖြတ်ချက်တွေချတာဖြစ်ပါတယ်စစ်သား3ယောက်ကိုယူကန်ဝင်မှုတစ်လအချိန်ပေးထားပါတယ်
ဲ့ဒီလိုမမ်းမမသိချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေကိုအတိအပြုသိရှိချင်တဲ့ဆိုရင်တော့ VOA ရဲ့ Polygraph Web စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်။မကြာခင်ဒုတိယပိုင်းနိုင်ဝယ်မှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ပါသောတာရှင်များရှင် VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 53နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုတဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့ဆ ਾਇ ရအောင်ပါ။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာရက်ပေါင်း100ကျော်လာချိန်မှာယူကရိန်းနိုင်ငံတွေကနေအိန္ဒိယနိုင်ငံတွေကိုထွက်ပြေးရတဲ့ဒုက္ခသည်က9တန်းကျော်ရှိနေပြီးတော့နောက်ထပ်10တန်းကျော်ဟာလည်းပြည်တွင်းမှာအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။အဲ့ဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။ဒီလိုစစ်ပွဲတန်တဲ့ယူကရိန်းဒုက္ခသည်အမျိုးသမီးတွေပြောပြတဲ့သူတို့ရဲ့အတွေ့အကြုံတွေနဲ့သူတို့ရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေအကြောင်းတွေကော AP AFP နဲ့ writer သတင်းဆောင်မတွေကိုစုစည်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကတင်ဆက်ထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
Ukraine စစ်ပွဲကြာရှည်လာတာနဲ့အများနေရဆွန်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေလည်းတနည်းတစ်ခြားပုံကြီးများလာပါတယ်။ကမ္ဘာတဝက်လက်နက်ကိုင်ပြပခါတွေအကြမ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဒီနှစ်2022ခုနှစ်ပထမလအနည်းငယ်အတွင်းမှာကိုပဲကမ္ဘာတဝက်ဒုက္ခသည်10တန်းကျော်တိုးလာတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားသလိုဒီထဲမှာအများစုကယူကရိန်းဒုက္ခသည်တွေဖြစ်ပါတယ်။၃လကျော်၄လနီးပါးကြာလာပြီဖြစ်တဲ့ယူကရိန်းစစ်ပွဲကြောင့်ကလင်းငယ်တွေအပွဲတွင်ထောက်ပါဆုံးခဲ့ရဖြစ်သလိုပြည်တွင်းမှာလည်းအိုရင်ဆုတ်ခွာထွက်ပြေးနေရတဲ့သူတွေရဲဆက်ဖြတ်ကျော်ပြီးအိန္ဒိယနိုင်ငံတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေစုစုပေါင်း73သန်းလောက်ရှိနေပြီလို့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကလည်းထုတ်ပြန်ထားပါတယ်။ဒီထဲမှာမှအများစုကအမျိုးသမီးနဲ့ကလင်းငယ်တွေဖြစ်ပါတယ
်။ Что такое может быть?
အခုလိုအခြေအနေမျိုးကြုံရလိမ့်မယ်လို့ကျွန်မဘယ်တုန်းကမှမတွေးခဲ့ပါဘူး။ဘဝမှာဒီလိုကြုံရနိုင်မယ်လို့တကယ်ကိုမတွေးခဲ့တာပါ
။ We lost our life.
ကျမတို့ရဲ့ဘဝတွေ၊ကျမတို့ရဲ့လုံခြုံမှုတွေအားလုံးဆုံးရှုံးခဲ့ရတယ်
။စစ်ပွဲတွေကြောင့်ခေမျိုးကနေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရသူတို့ချို့ပြပြသွားတာပါ။သူတို့ကတော့ယူကရိန်းနိုင်ငံအတွင်းမှာပဲလုံခြုံတဲ့နေရာတချို့မှာခိုးလုံနေကြတာပါ။ဒီလိုပြည်တွင်းမှာပဲအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့သူတွေဟာ၈တန်းကျော်ရှိသွားပြီလို့ကုလသမဂ္ဂကခန့်မှန်းထုတ်ပြန်ထားပါတယ်။ဘုံကျဲတိုက်ခိုက်မှုတွေနဲ့ပြစ်ခတ်မှုတွေကြောင့်အိုးအိမ်တွေကိုဆုတ်ခွာထွက်ပြေးခဲ့ကြပြီမဲ့လို့အိမ်ပြန်ခွင့်ရဖို့အတွက်အမြဲမျှော်လင့်နေတုန်းပါပဲလို့အသက်60အရွယ်အိုလီနာရူစီဘာကပြောပါတယ
်။ Вы знаете, вообще-то, конечно, домой хочется.
Ну, так как там အိမ်ပြန်ခွင့်ရဖို့မျှော်လင့်ချက်ကတော့တေချာပေါက်ရှိတာပေါ့။ဒါပေမဲ့လောလောဆယ်ကတော့ပြစ်ခတ်မှုတွေဘုံကျဲတာတွေရှိနေတော့ဒီမှာပဲနေတင်တယ်လို့ထင်ပါတယ်။ဒီမှာကလုံခြုံသိစိတ်တယ်လေ
။ကိုရင်ကိုရမှာပဲအေးအေးချမ်းချမ်းနေခြင်းကြပြီမဲ့လို့အသက်အန္တရာယ်ကြောင့်သာမိသားစုတွေတကွဲတပြားနဲ့နေရက်ကနေထွက်ခွာလာခဲ့ရတာလို့ဒုက္ခသည်အများစုကပြောပါတယ်
။ Саканьешно домой. Не оставаться нигде не хочется, хочется в родной город, в родной дом.
အိမ်ပြန်ချင်တော့ဘယ်မှမမနေချင်ပါဘူး။ကိုယ်အိမ်ကိုယ်နယ်ကိုပဲပြန်ချင်တယ်။အခုတော့အဲ့ဒီမှာကဘုံကျဲတာမိလောင်တာတွေရှိနေတော့ပြန်လို့မရဘူးလေ။အိမ်ကိုတော့တိတ်ပြန်ချင်ပါတယ်
။ Reska Luzuva မြို့ကဂါလီနာခရစ်စတီယာကိုပါကတော့အချိန်တော်ကြာတဲ့အထိမြို့ကနေမထွက်ပဲနေခဲ့ပါသေးတယ်။နောက်ဆုံးဘလို့မှမလုံခြုံတော့တဲ့အခါမှပဲမြို့ကနေထွက်ခွာပြီးအခုတော့ခိုးလုံရေးစခန်းတစ်ခုမှရောက်နေပါတယ်
။ပထမဆုံးတမနာဘမ်ဘီလေမဲ2 месяца вообще с погреба не могли выйти.
ဘုံနေကျဲနေတဲ့အချိန်တုန်းကမြေရောက်ခန်းထဲမှာပဲ2လလောက်ထိနေခဲ့ရပါတယ်။ကျမတို့မွေးထားတဲ့ယုံကလေးတွေရောကိုဝင်ဆောင်မိခင်တွေနဲ့သူတို့အမျိုးသားတွေလည်းပါပါတယ်။
ဖေဖော်ဝါရီလ24ရက်ယူကရိန်းကိုရုရှားတပ်ဖွဲ့တွေဝင်ရောက်ကျူးကျော်တိုက်ခိုက်ခြင်းကစလို့ယူကရိန်းနိုင်ငံတဝန်း မြို့ကြီးမြို့ငယ်နေရာဆုံးမှာအရက်သားပြည်သူတွေအများပြားအခုလိုအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေကြရတာပါ။အေးအေးချမ်းချမ်းနေထိုင်နေရကနေဒီလိုအခြေအနေကြုံရဖို့ဘယ်သူကမှမမျှော်လင့်ခဲ့ကြပါဘူး။တိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့မာရီယိုဖောမြို့ကနေနေဆက်ဖျက်ကျော်ပြီးအိန္ဒိချင်းချက်ရီပက်ဘလစ်နိုင်ငံကိုထွက်ပြေးလာတဲ့ကလေးနှစ်ယောက်မိခင်အလီဆာအာတီကာသူ့ရဲ့အတွေ့အကြုံကိုခုလိုပြောပြပါရစေ
။ We didn't know what to do because the shelling was everywhere, like it's like still under shelling already.
ဘုံတွေနေရာတိုင်းကျဲနေတော့ကျမတို့ဘာလုပ်ရမယ်မသိတော့ဘူး။ဘုံတွေကျဲတယ်၊လေကြောင်းကနေလည်းတိုက်တယ်။မြို့ထဲမှာအရာအလုံးကပောက်ကွဲနေတာပါပဲ။ကျမတို့လည်းမြေအောက်မှာနေတာနှစ်ပတ်လောက်ကြာလာတော့ဆက်ပြီးတော့ပုံနေမလား။တခုခုဖြစ်ရင်ကျမတို့သေးကြလိမ့်မယ်ဆိုပြီးတော့မြို့ကထွက်ဖို့ဆုံးဖြတ်ခဲ့တာပါ။ဝေဖာနဲ့ကူကီမုတ်တချို့ပြီးတော့ရေ2လီတာလောက်ပါယူပြီးတော့ဂျန်နာရီတော့အားလုံးထားခဲ့ပြီးထွက်လာခဲ့ကြပါတယ်။ကလေးနှစ်ယောက်ရှိတော့လိုအပ်တဲ့စာရွက်စာတမ်းတချို့လည်းယူလာခဲ့ပါတယ်
။မာရီယိုပိုးမျိုးကနေထွက်ပြေးလာတဲ့အလီဆာအာတီကတုမ်တာမီဟာအခုတော့အင်ဂျင်ချင်းချက်ရီပက်ဘလစ်နိုင်ငံကကြေးရွာငယ်လေးတစ်ခုမှာရောက်နေပါတယ်။ပြန်ဖို့မဖြစ်နိုင်သေးတဲ့အတွက်ချက်ရီပက်ဘလစ်နိုင်ငံမှာပဲဘဝတည်ဆောက်ဖို့ကြိုးစားပြင်ဆင်နေရတယ်လို့သူကပြောပါတယ်။
We need to build totally new life and we check like all this we saw the living conditions in Czech Republic the
လုံးဝမတူတဲ့ဘဝတည်းတစ်ခုကိုကျမတို့စားကြရမှာပါ Czech တမရနိုင်ငံမှာနေထိုင်ရတဲ့အခြေအနေကလေးတွေအတွက်ဘလို့လူမှုအထောက်ပံ့တွေရနိုင်မလဲကြည့်ရပါတယ်ကျမတို့အတွက်ကကလေးတွေပညာဆက်တင်နိုင်ဖို့ကတိတ်ကိုအရေးကြီးပါတယ်ဒါကြောင့်ဒီမှာဆက်နေဖို့ဆုံးဖြတ်လိုက်တယ်သတင်းတစ်ပတ်ထဲမှာပဲကျမတို့နေထိုင်ခွင့်လျှောက်ပါမယ်တိတ်မကြိုင်ခင်ကလေးတွေကြောင်းတက်ခွင့်ရပြီးတော့ဘဝတည်းစနိုင်ဖို့မျှော်လင့်ပါတယ်
အလီဆာအာတီကတူလူနေဆက်ဖြက်ကျော်ပြီးအိန္ဒိချင်းနိုင်ငံတွေမှာခိုးလုံနေကြတဲ့ယူကရိန်းဒုက္ခသည်တွေဟာပြီးခဲ့တဲ့3လအတွင်းမှာ5သန်းကျော်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။နေဆက်ဖြက်ကျော်ဒုက္ခသည်အများစုကတော့ပိုလန်နိုင်ငံမှာခိုးလုံနေကြတာပါ။မာရီယိုဖိုးမျိုးကလည်းပိုလန်နိုင်ငံကိုထွက်ပြေးလာတဲ့နာတာလီယာအိုစုကအိမ်ပြန်ရဖို့လမ်းမမြင်သေးဘူးလို့ပြောပါတယ်
။ Попал туди не зможу вернуться, бо там все розбили, там все розбили. Там
Mario Poco ပြန်လို့ရမှာမဟုတ်ပါဘူးအလုံးပြည့်စည်သွားပါပြီတနေ့တနေ့ကိုဘုံအလုံး200လောက်ကျဲခံရတာပါလေရင်ဒီစည်းကိုဘုံ6လုံးလောက်နဲ့တနေ့ကိုအလုံး200လောက်ကိုကျဲခံရတာပ
ါ Mario Po မျိုးကတော့စစ်ပွဲတံကိုပြင်းပြင်းထန်ထန်ခံခဲ့ရတဲ့နေရာတွေထဲကတစ်ခုပါမျိုးကန်တွေအထက်ကတော့မျိုးပြက်ကြီးတစ်ခုလိုဖြစ်နေတဲ့သူ့ရဲ့မျိုးကိုပြန်ခွင့်ရရင်တော့မှပြန်လဲထူထောင်ဖို့ကလွယ်အောင်မှာမဟုတ်ပါဘူးအီယာပင်မျိုးကနေကိဖ်မျိုးကိုထွက်ပြေးလာတဲ့အသက်44နှစ်အရွယ်လီနာယာရူဆလာဗာကတော့စစ်ပွဲကြီးတလောက်အချိန်ကြာပြီးဆုံးရှုံးမှုတွေများလိမ့်မယ်လို့မမျှော်လင့်ခဲ့တဲ့အကြောင်းပြောပါတယ
်
ရေမရှိလျှက်စင်မီမရှိဘဲ3ရက်လောက်နေခဲ့ရပါတယ်စားတောက်ကုန်တွေလည်းပြက်လူနီးပါးဖြစ်သွားတယ်ဒီချင်းနေကြီးအ мян ဆုံးပြီးသွားဖို့ကိုပဲမျှော်လင့်ပါတယ်
ဒီချင်းလေးကြီးကိုဆုံးသက်ချင်တာကတော့လီနာတယောက်တည်းမဟုတ်ပါဘူ
း Мы хочем мира, мы не хочем войны. Освободить наших детей, дети гибнут.
မင်းရဲ့လူချင်းနဲ့စစ်ပွဲတွေကိုမလိုလားဘူးတိုင်းပြည်ကိုလွတ်မြောက်စေချင်တယ်လို့အီရပင်မျိုးကထွက်ပြေးလာတဲ့ဆွစ်လာနာရာချန်ကိုပြောသွားတာပါတိုက်ခတ်မှုတွေဆက်ရှိနေတာနဲ့အမျှဒုက္ခတွေကလည်းဆက်ပြီးတော့ထွက်ပြေးနေကြဆဲဖြစ်ပါတယ်ဒုက္ခတွေအများစုဟာစိုးရင်ထိတ်လန့်မှုတွေစိတ်ဒဏ်ရာတွေနဲ့ကြုံခဲ့ကြရတယ်လို့ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမေးကြီးရ UNHCR ရဲ့ပိုလန်နိုင်ငံဆိုင်ရာပြောခွင့်ရအော်ဂါဆာရန်တိုကပြောပါတယ
် Newly arrived refugees often come from areas heavily affected by the fighting some having spent weeks hiding in bomb shelters and basements they often arrive
ဒုက္ခတွေကတော့အများအားဖြင့်တိုက်ခတ်မှုတွေပြင်းပြထန်ထန်ဖြစ်နေတဲ့နေရာတွေကလာကြောက်သူတွေပါတချို့ကဘုံခိုခြင်းတွေမြေအောက်ခန်းတွေထဲမှာတရင်ပတ်တွေနဲ့ချီအကြကြီးနေခဲ့ရပြီးရောက်လာကြတဲ့သူတွေပါမိသားစုကြံခဲ့တဲ့သူတွေစိုးရိမ်ထိတ်လန့်မှုတွေစိတ်ဖိစီးမှုတွေနဲ့ရောက်လာကြတာများပါတယ်ဖယ်သွားလို့ဘာလို့ရမယ်မသိအစောပိုင်းတည်းကထွက်လာတဲ့သူတွေတော့စီးပွားရေးအလုပ်အကိုင်အဆက်အသွယ်ဆိုတာတွေလည်းမရှိကြပါဘူး
ယူကရိန်းကိုရုရှားကစတင်တိုက်ခိုက်တဲ့ဒီဖေဖော်ဝါရီလနောက်ပိုင်းကစလို့ပိုလန်နိုင်ငံတစ်ခုတည်းကိုထွက်ပြေးလာတဲ့ယူကရိန်းဒုက္ခသည်ပေါင်း3000ကျော်ရှိတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီထဲမှာဒုက္ခသည်အဖြစ်တရားဝင်နေထိုင်ခွင့်မှတ်ပုံတင်ထားသူ1000ကျော်ရှိပါတယ်အများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ UNHCR ရဲ့ပိုလန်ဌာနပြောခွင့်ရအိုဂါဆာရာတို့ကပြောပါရယ်
Over 1.1 million have registered with the Polish authorities, meaning that they have received a state ID UN, which is called PESEL.
ပိုလန်အစိုးရထံမှဒုက္ခသည်အဖြစ်တရားဝင်စီးရင်ပေးတဲ့သူ 1.3 လျှောက်ရှိပါတယ်။ ဒီလိုစည်းရင်ပေးတဲ့အတွက်နေထိုင်ခွင့်မှတ်ပုံတင်ထုတ်ပေးသလိုလူမှုဝန်ဆောင်မှုတွေလည်းရပါတယ်။အခုတရားဝင်စည်းရင်ပေးသူတွေထဲမှာ94ရာခိုင်နှုန်းကအမျိုးသမီးနဲ့ကလေးငယ်တွေပါ
။ယူကရိန်းမှာတိုက်ပွဲတွေကတော့ဆက်ပြီးဖြစ်နေသေးပါ။အထူးသဖြင့်နိုင်ငံအရှိချမ်းဒေသတွေကိုရုရှားတပ်ဖွဲ့တွေကထိန်းချုပ်ဖို့ကြိုးစားနေတာနဲ့အမျှအဲ့ဒီဒေသမှာတိုက်ပွဲတွေပိုးပြီးပြင်းထန်နေတာပါ။စစ်ပွဲကြီးမတိုင်ခင်ကယူကရိန်းနဲ့လက်ရှိအခြေအနေကတော့အများကြီးပြောင်းလဲကွာခြားသွားခဲ့ပါပြီ။တချင်ကတိုးတက်စီကားခဲ့တဲ့မြို့ကြီးတွေအများအပြားစစ်ပွဲတံကြောင့်ထိခိုက်ပျက်စီးခဲ့ရတာပါ။ကလင်းငယ်တွေအပါအဝင်လူကြီးတောင်းနဲ့ချီသိဆုံးခဲ့ရပြီဖြစ်တယ်လို့ပြည်ရင်းပြည်ပမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့သူတွေတန်းနဲ့ချီတိုးလာတာလည်းဖြစ်ပါတယ်။ဒီစစ်ပွဲကြီးအဆုံးမသတ်နိုင်သေးတဲ့၍ငြင်းချမ်းတည်ငြိမ်မှုမရှိသေးသေးကြတော့ဒီလိုတန်းနဲ့ချီတဲ့ဒုက္ခတွေနေရပြန်ဖို့ကလည်းလွယ်ကူမှာမဟုတ်ပါဘူး။စပွဲကြီးပြီးသွားလို့ကိုယ်ရင်ကိုပြန်ကြရတဲ့ဆိုရင်တော့ဆုံရှုံခဲ့ရတဲ့ဘဝတွေကြုံတွေ့ခဲ့ရတဲ့စိတ်ရဲ့အနိဋ္ဌာယုံတွေနဲ့စိတ်ထိုင်ရာတွေကတော့အချိန်ကြီးပူစားကြရအောင်ပါစပွဲအချိန်ကြာလာတာနဲ့အမျှလေးရဆုံခွာထွက်ပြေးကြတဲ့ဒုက္ခတွေတနေ့တခြားပိုးများလာနေပြီးသူတို့အတွက်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအကူအညီလိုအပ်ချက်တွေကလည်းပုံမှန်များလာနေတာကြောင့်ဒီစပွဲကြီးအမြန်ဆုံးအဆုံးသတ်ဖို့လိုအပ်နေပြီးစရာကိုတင်ပြရင်ဒီသတင်းပံမျိုးသမီးခဏကိုဒီမှာပဲရနာဝင်ပြပါရှင်။ကျမဖြစ်ပြီးထူပါရှင
်။ဟာကွန်ပျူတာတင်ဆက်နေတဲ့အမျိုးသမီးခဏပြီးမှာတော့ကွန်အောင်တင်ဆက်ထားတဲ့သူသားဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာဒီတစ်ပတ်မှာတော့ချက်တိုက်လီရင်အစီအရေးရကြုံနဲ့ဝေဟင်ပိုင်းနဲ့ကိုကာကွယ်ဖို့အစဉ်သင်ပြင်ထားတဲ့မဟာဗျူဟာမြောက်ဒေသကုံစင်းလုံးချင်းမြင့်တဲ့ချိန်မှာပဲစီးပွားရေးလက်ပတ်မှုအားကောင်းအောင်လို့ကုံစီပြပွဲကျင်းပတဲ့အကြောင်းတွေကိုကွန်အောင်ကစူးစီးတင်ပြပေးထားပါတယ်ရှင
်။ဒီဂရိတ်ရရှာကျူဂျော်စင်လီလာတဲ့ဝင်ရောက်လာချိန်မှာနေတိုးဖွဲ့ဝင်နိုင်ငံတွေရဲ့ခြေပဲမျက်နှာစာကိုကာကွယ်ဖို့အမေရိကန်တပ်ဖွဲ့ဝင်တွေဥရောပကိုရောက်လာပါတယ်။ရရှာနဲ့တရုတ်တို့ရဲ့ချင်းကြောက်မှုကြီးထွားလာတာကြောင့်အမေရိကန်အနေနဲ့အရှိဗဲမျက်နှာစာကိုသာမကမြောက်ဖက်ကိုလည်းသတိနဲ့စောင့်ကြည့်ကာကွယ်ဖို့အစီအစဉ်တွေချထားပြီးသားဖြစ်ပါတယ်။ Here we go. အမေရိကန်နောက်မြောက်ပြည်နယ်အလက်စကာအခြေစိုက် ISN Leaders Camp မှာပုံမှုလွှဲရိုက်ဟာ9နှစ်ကြာအမှုထမ်းဆောင်နေစေပါ F-16 ဂျက်တိုက်လေယာဉ်နဲ့ကင်းလက်ပြန်တမ်းရင်းအလက်စကာပြည်နယ်ရဲ့တမှုထူးခြားတဲ့ရှုခင်းတွေကိုကြည့်ရတာကတော့ဘာနဲ့မှမတူဘူးလို့ဆိုရတယ
်။ကမ္ဘာနေရာတော်တော်များများကိုပြန်တမ်းခဲ့ဘူးပေမဲ့ဒီနေရာဟာအကောင်းဆုံးမှာနိုင်ငံရဲ့တကယ့်တန်ဖိုးကြီးတဲ့နေရာပါ
။ဒီဝေဟင်ပိုင်နဲ့ကိုမဟာဗျူဟာချတဲ့ဒေသအဖြစ်အမေရိကန်ကသတ်မှတ်ထားတာပါ။အခုလိုပြန်တမ်းရမှာအတိတ်ဆဝန်ဒေသအထိရောက်ပါတယ်။ ISN လေတဲ့အခြေစိုက်စခန်းမှုဘုံမူကြီးဒေးဗစ် Ejects Parkland က
It's hard to understand that looking at a normal map.
ရသုံးတာမမြေပေါ်မှာဆိုရင်တော့ Alaska ပေါ်ဘက်မှာရှိနေတာပါ။ဒါပေမဲ့ကမ္ဘာမြေပေါ်မှာကြည့်မယ်ဆိုရင်တော့ဒီနေရာကမ္ဘာပြောက်ဖက်ခြမ်းကဘယ်နေရာနဲ့မဆိုနေနေတာကိုတွေ့ရမှာပါ။
ဥရောပဆိုရင်လေအတိတ်သမုဒ္ဒရာရဲ့တစ်ဖက်ကမ်းမှာဖြစ်တယ်လို့ရုရှားနိုင်ငံဟာဆိုရင်လေကီလိုမီတာ100တောင်မွေးပါဘူးအင်ဒိုပစိဖိတ်ဒေသနဲ့ဆိုရင်လေနီးပါတယ်တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့အနေနဲ့ကြီးထွားလာတဲ့အချိန်ထဲမှာလူခဲ့တဲ့နှစ်အနည်းငယ်တုန်းကတော့လေဒါစကန်ကိုပိတ်ပစ်ဖို့ကာကွယ်ရေးဌာနကသုံးသပ်ခဲ့မှုရတယ်နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနကနိုင်ငံရေးသုံးသပ်သူရှမတ်စ်ဒန်နီယယ်စက
DOD argued that the cost to
လက်စကရဲ့တဘာဝဝင်ကျင်ရာသီဥတုစတာတွေကြောင့်အဲဆန်လေတဲ့အခြေစိုက်စခန်းထိမ့်သိမ့်လည်းပတ်တဲ့စီးကြီးလွန်းတယ်လို့ကာကွယ်ရေးဌာနကပြောနေတာပ
ါ။ဒါကြောင့်တရားလွတ်လပ်တဲ့ကော်မရှင်ဖွဲ့ပြီးပြန်သုံးသပ်ရမှာစခန်းရုပ်သိမ်းလိုက်တာကြောင့်တွက်ချက်ထားသလောက်ငွေဘူးငွေရှန်ထွက်လာမှာမဟုတ်တယ်လို့ဒီအခြေစိုက်စခန်းရဲ့အရေးပါမှုကလည်းကြီးမားကြောင်းကော်မရှင်ကမှတ်ချက်ပြခဲ့ပါရယ်။အဲ့ဒီနောက်အင်အားလျှော့ချခဲ့ပြီး2016ခုနှစ်မှာအရင်ရှိနေပြီးသား F-16 ဂျက်တိုက်လေယာဉ်တွေသာထားခဲ့ရကနေအခုအခါမှာဒေါ်လာ5ဘီလီယံတန်အတန်ထက်မြန်နှုန်းနဲ့သွားနိုင်တဲ့ F-35 ဂျက်တိုက်လေယာဉ်နှစ်စီးထပ်မံပြီးတော့တက်ချထားသလိုလေရင်ပြည်လန်းလေရင်ထားဖို့နေရာနဲ့တခြားလိုအပ်တာတွေအတွက်ပင်တဂွန်ကနောက်ထပ်ဒေါ်လာ3600သုံးဆွဲခဲ့ပါတယ်။ဘူမူလွိုင်းရိုက်က
ဒီ
နေရာကအတက်အဆင်းအမြဲရှုပ်တဲ့နေရာပါ။အလွန်ဆုံးမိနစ်20လောက်သာလေရင်အတက်အဆင်းမရှိတာပါ။
Alaska ဝေဟင်ပိုင်းနဲ့ဟာ Florida တဲ့ပိုကျယ်ပြန့်ပြီး အရေးပါတဲ့ဒေသဖြစ်တယ်လို့ Alaska Teledor မှ Dan Sullivan ကပြောပါရယ်ရုရှားတွေရဲ့အနေနဲ့ပတ်သက်ပြီးတော့လဲသူကအခုလိုထောက်ပြပါတယ
် They've been doing bear bomber missions we've had to scramble more
တို့ကဘုံကျဲလေယာဉ်တွေနဲ့လက်လက်သွားလာနေတာတွေကိုဒီဘက်က F-22 တိုက်လေယာဉ်တွေနဲ့လိုက်ပြီးဂျားဝင်တားဆီးတာမျိုးတွေ1989နှစ်တွေလောက်ကတည်းကစရင်ပို့လုလာရပါတယ်သူတို့ဟာဒီဘက်မှာပိုးတင့်ရဲလာတဲ့သဘောပါဒီဘက်ခေတ်မှာအာဏာချုပ်ကင်ထားသူတွေအနေနဲ့ခရမ်းရမ်းပြုတ်မှုဆောင်ရွက်လာတာဟာတကယ့်အင်အားကြီးသူတွေရဲ့အပြုတ်မှုဖြစ်တယ်ဆိုတာမျိုးပူတင်နဲ့ရှီကျင်းပင်နားလည်ထားတယ်လို့ထင်ပါတယ
် F-35 နဲ့ပြည်နယ်မျိုးတော်ကလေတပ်အခြေစိုက်စခန်းမှာရှိတဲ့ F-22 ဂျက်တိုက်လေယာဉ်တွေနဲ့ဆိုရင် Alaska မှာအစစ်မြေတိုက်လေယာဉ်ပေါင်း100ကျော်ရှိနေတာကြောင့်ဒါဟာဆိုရင်စုဖွဲ့မှုအင်အားတာလွန်တဲ့နေရာတစ်ခုလည်းဖြစ်တယ်လို့ဆိုပါရယ်ခင်ဗျာအမေရိကမှာလူများနေစဉ်သုံးနေတဲ့အခဲဈေးအတက်ဆုံးထဲမှာဓာတ်ဆီဈေးလည်းပါပါတယ်မကြုံဘူးလို့တဲ့ဈေးနှုန်းနဲ့ဆီဈေးတက်နေတာကြောင့်ဒီကိစ္စကိုအစိုးရအနေနဲ့ဖြေရှင်းပေးဖို့လိုလာနေတာပါနယူးယောက်အခြေစိုက် Ethic Vest Nature Company ကကိုမူးချန်ကအခုလိုပြောပါတယ
်ကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်ဓာတ်ဆီတကာလန်ကတချို့ဆိုင်တွေမှာ10ဒေါ်လာနီးပါးလောက်ထိဖြစ်သွားပြီဓာတ်ဆီတကာလန်ကို10ဒေါ်လာဆိုတာဟိုကျွန်တော်ထင်တယ်လေကျွန်တော်တို့တွေမဟုတ်ဘူးဗျဒီနိုင်ငံမှာမွေးပြီးကြီးပြင်းလာတဲ့သူတွေကအစားမကြောက်ဘူးလို့ကျွန်တော်ထင်တယ်။အဲတပြိုင်နက်တည်းမှာကျွန်တော်တို့နယူးယောက်မှာဆိုလို့ရှိရင်လည်းဓာတ်ဆီတကာလန်ကိုပြန်ပြန်အား5ဒေါ်လာပတ်ဝန်းကျင်ပြေးနေပြီ။နော်တနိုင်ငံလုံးမှာဆိုရင်ဟိုနေ့ကကျွန်တော်တည်မှာကြားလိုက်တာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်5ဒေါ်လာပတ်ဝန်းကျင်မှာရှိတယ်လို့တို့ပို့လျှော့ပါနော်အကျွေးဆုံးပါနော်
။မတုံးမဖြစ်တုံးနေရတဲ့ဓာတ်ဆီဈေးကြအောင်တချို့ပြည်နယ်တွေမှာအခွန်ရှော့ကောက်တဲ့နီလန်ကျင်သုံးလာပါရယ်နယူးယောက်ပြည်နယ်မှာဆိုရင်ဇွန်လကစလို့ဒီနှစ်ကုန်အထိတကာလန်ကို16ဆင့်လောက်အခွန်ရှော့ကောက်နေပါပြီဈေးနှုန်းတွေတက်လာတာဟာငွေပုံငွေရှမ်းမရှိသူဒန်နီယယ်ဗန်နတာလိုလူတွေအတွက်တော့အခက်တွေ့စေတာပ
ါ I mean every cent counts because I mean
ဒီစင်းနှစ်စင်းကအစားတည်တာပါတယ်ဖလော်ရီဒါကမိသားစုဝင်တွေကိုမေးကြည့်တော့အခုစီးတက်တိုင်းဒီစာဖြည့်ရင်50ကုန်တယ်လို့ပြောပါတယ်ကျွန်တော်ဒီမှာဖြည့်တာ80ကုန်ပါတယ်ကျွန်တော်ကရရဆာဆာသမားလည်းဖြစ်ပြန်တော့တော်တော်မလွယ်ပါဘူး
ဧပြီလကုန်ပိုင်းလောက်ကစပြီးဓာတ်ဆီဈေးတွေဟာတရရင်နဲ့တက်လာနေတာပါဓာတ်ဆီဈေးနီးတူဝန်ထမ်းလုံသားရှာပါပြီးအလုံသမားတွေကိုဈေးမြင့်ပေးပြီးတော့ခေါ်ရတာကြောင့်စားတောက်ကုန်ကဏ္ဍမှာလည်းပိုဈေးတက်လာပါတယ်ဒီလိုအခြေအနေတွေကိုအမေရိကန်အစိုးရအနေနဲ့အမြန်ဆုံးထိန်းချုပ်ဆောင်ရွက်ဖို့လူများကလူလာနေတာပါမကြခင်လပိုင်းတွေတွင်းမှာလည်းနှစ်လေရွေးကောက်ပွဲတွေကျင်းပဖို့ရှိတာကြောင့်လက်ရှိအာဏာရဒီမိုကရက်ပါတီအပေါ်ငွေကြေးဖောင်းပွားမှုနောက်ဆက်တွဲကြရက်တွေရိုက်ခတ်လာမလားဆိုပြီးတော့လည်းပြောဆိုနေကြပါတယ်တကယ်ကတော့အမေရိကဟာတကမ္ဘာလုံးရင်ဆိုင်နေရတဲ့ကျန်းမာရေးနဲ့စည်ရေးပဋိပက္ခတွေရဲ့ဒဏ်ကိုအများနည်းတူခံနေရတာဖြစ်တယ်လို့ကိုမှုချန်းကပြောပါတယ
် COVID-19 ပြဿနာကြီးရလေဒီ pandemic ပေါ့နော်တကယ်ကိုဟုတ်စားပါတော့ဟိုတကဘာလုံးအတိုင်းအတာနဲ့ပတ်သက်ပြီးတော့အတိုင်းအတာနဲ့ကိုရိုက်ခတ်တာဆိုတော့လေဒါကအကြောင်းအရာတစ်ခုပေါ့နောက်အကြောင်းအရာတစ်ခုကတော့လက်ရှိ Ukraine နဲ့ Russia မှာUkraine မှာဖြစ်နေတဲ့ Russia ရဲ့ကျူးကျော်စစ်ပေါ့နော်
American သမ္မတ Joe Biden ကတော့စီးပွားရေးအလားအလာပြန်ကောင်းလာဖို့ပြောဆိုထားတာပါမေလအတွင်းအလုတ်ကိုင်းနေရာပေါင်း 39,000 လောက်ထပ်မံဖန်တီးနိုင်ခဲ့ပြီးလွန်ခဲ့တဲ့3လဇက်တိုက်အတွင်းတစ်လကိုဖြန်းမြ 4,000 လောက်ရှိခဲ့တာပါလွန်ခဲ့တဲ့6လဇက်တိုက်ဆိုရင်ဖြန်းမြတစ်လကိုအလုတ်ကိုင်းပေါင်း 6,000 လောက်ရှိခဲ့ပါတယ်လုပ်ငန်းရှင်တွေကအလုတ်ကိုင်းတွေဖန်တီးခဲ့တယ်လို့ကုန်စည်ပြပွဲတွေလည်းစတင်ပြီးတော့ကျင်းပလာပါပြီ
လုပ်ငန်းရှင်တွေအနေနဲ့တော့လည်းကောင်းဒီလုပ်ငန်းရှင်တွေနဲ့ဟာပါဝင်ဖွဲ့စည်းထားတဲ့ဟာကျွန်တော်တို့ဒီအဖွဲ့အစည်းတွေအနေနဲ့ဆိုတော့ကောင်းအောင်မှ Chamber of Commerce ပေါ့နော်ဒါမျိုးအဖွဲ့အစည်းတွေအနေနဲ့လည်းဟာဒီလုပ်ငန်းရှင်တွေလက်ပတ်လက်ပြန်လဲလက်ပတ်လာနိုင်အောင်ပြီးလို့ရှိရင်ဟာပြည်တာမန်ပြည်သူလူထုအနေနဲ့လည်းပဲအလုပ်တွေရလာအောင်အဲ့လိုမျိုးချင်းချင်းစဉ်းစားပြီးတော့မှအခုလိုမျိုးဟိုကုန်စည်ပြပွဲတွေလှုပ်လာတယ်လူတွေနဲ့ထိပြန်လဲထိတွေ့တယ်အဲလူတွေလည်းအပြင်ထွက်လာအောင်ပေါ့ဗျာ COVID-19 ကြောင့်လူတွေကကြောက်ပြီးတော့မှမထွက်လာသေးတဲ့လူတွေအများကြီးရှိတာပေါ့နော်။နောက်ပစ္စည်းအစ်စ်တွေကိုလည်းပဲမိတ်ဆက်တဲ့အနေနဲ့ဟလာတချို့ကလည်းလုပ်ငန်းအစ်စ်တွေပေါ့အခုမှလုပ်ငန်းစလုပ်တဲ့လူတွေလည်းအများကြီးရှိတာ။ဆိုတော့ကျွန်တော်တို့တို့ပေါ့ရှင်းပြောကျွန်တော်ပြီးခဲ့တဲ့3-4နှစ်ကဒီအရာတွေစလုပ်လာတယ်။ဒါပေမဲ့ COVID နဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ဟိုလုပ်ငန်းကိုလုံးဝရပ်ထားလိုက်ရတယ်။ရပ်ထားလိုက်ရတဲ့အချိန်ကျတော့အခုမှပြန်ပြီးတော့ဟိုပြန်စပြီးတော့ပြန်မိတ်ဆက်တဲ့အနေအထားတွေပြန်လုပ်ရအောင်။
ဒီကုန်စည်ပြပွဲမှာကော်ဖီကိုမြန်မာသဘာဝထွက်ကုန်ဖြစ်တဲ့ဂျန်ကကြားနဲ့ဖြောပြီးတော့မိတ်ဆက်ပြသခဲ့တာပါအခုလိုကုန်စည်ပြပွဲမျိုးတွေဇက်တိုက်ကျင်းပသွားနိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
အခု
ခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလဲရောက်ပါပြီ။မြေရှားတပ်တုနဲ့မြန်မာနိုင်ငံအပိုင်းနဲ့ပါမြေရှားတပ်တုကိုမြန်မာနိုင်ငံဘလို့တူဖော်နေတယ်ဆိုတာကိုတသက်သူရှာဖွေရင်းနဲ့တူဖော်ရေးပညာရှင်ဦးစောနောင်ကိုဒေါက်ခင်မြတ်သက်ကမေးမြန်းတင်ပြထားပါတယ်ရှင်။
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမြေရှားတပ်တူကိုဘယ်လိုတူးဖော်နေလဲဆိုတာကိုဓာတ်တပ်ရှာဖွေရင်းနဲ့တူးဖော်ရေးပညာရှင်ဦးစောနောင်ကိုမေးမြန်းတင်ပြပေးပါမယ်။ဒါကမြန်မာနိုင်ငံမှာဖြစ်တဲ့ပံဝါဒေတာပေါ့နော်ဒီမြေရှားတပ်တူထောက်တဲ့ပုံစံနဲ့လည်းရှင်းပြပေးပါဆရာဘယ်လိုပုံစံနဲ့ထောက်ပါလဲဆရာ
။သူကပံဝါဒမှာတော့ဒီပင်းရင်ဆိုင်အနေနဲ့ဟိုတူးနေတာညားတယ်ဒါမျိုးပင်းတာကိုတွေ့မယ်ဆိုရင်ဒီပရမတော့သူကဓာတုဇာယရှိတဲ့ area ရဲ့ရေပေါ်မြောက်ရေစစ်စင်းပုံဝင်နေထားတဲ့ဒီ hydrogeologic structure ပေါ့နောက်တစ်ခုက dry pattern တွေကြောက်တဲ့ရဲ့ edge စနဲတွေကိုလေ့လာရမယ် dry pattern တွေနောက်ပြီးရင်ဒီဓာတုဇာယရဲ့ဒီနေပုံဝင်ပရမလေ့လာဖို့လိုတယ်အဲ့ဒါပြီးမှတော့မှသူအားတလို့ဒါဒီဟိုးတွေတူးတယ်တို့အားတို့စိုက်ခြင်းတွေတူးဖို့မယ်တူးဖို့ပြီးတော့အောက်မှာရေမစိမ့်နိုင်တဲ့ကန်တွေကွန်ကရစ်ကန်လိုမျိုးကိုကန်ဆဲဆဲကိုပြင်ဆင်ရမှာအဲ့ဒါကိုအလုံးပြင်ဆင်ပြီးမှတော့မှအမိုနီယံဆัลဖိတ်ကိုသူကဖိအားနဲ့ပန်းထည့်လိုက်တော့အထက်ဒီတွင်းနေတယ်ပေါ့နော်ဒီအမိုနီယံဆัลဖိတ်တွေကဒီအထက်မှာရှိတဲ့ဟိုဓာတုတွေကိုသွားပြီးသူကလီရှင်လုပ်တယ
်ဖြော်ထုတ်
သွားပြီးအစားပြီးရင်ပျော်မဝင်သေးတာပေါ့ပျော်ဝင်နေတယ်ပြီးရင်ဒီအငဲကြီးတွေသူကဟိုဖယ်ထုတ်ပြေးတယ်ဒီကနေပြီးရင်ဒီကမီတာရဲ့စားပြီးရင်သူကသူအဆက်ဆက်နဲ့စောပိုင်းလှုပ်ဟတဲ့ကန်တွေထက်ကိုသူကရင်သူဟိုစီးဝင်ကြတော့စီးဝင်စီးဝင်နေတဖြည်းဖြည်းနဲ့သတ်စင်နဲ့ညီရှာပျော်ရည်တွေကကြာရှိတာတော့အနောက်ဆုံးမှကြာရင်တော့ညီရှာပြီးွားပျော်ရည်တွေအဆဲရောက်လာတယ်အဲ့ဒီပြည်ပပြောရည်တွေဆေးရောက်လာတဲ့အချိန်မှာရအောင်တော့သူတို့ကနောက်ထပ်အမိုနီယံကာဗွန်နိတ်ဒါမှမဟုတ်အောက်ဆာလိအဆဲကိုသုံးပြီးရင်ဒီထဲကိုထည့်ပြီးရင်သူကတဲ့မြေရှာဒီအရည်ကနေပြီးခဲစီတာကိုမြေရှာအခဲလေးတွေဟိုဖြစ်စီတယ်ဒီလွယ်ရအဖစ်စီပိတိတ်ဒီအခဲလေးတွေကိုရရှိတာတော့အဲ့ဒါကိုသူတို့ခဲလာတဲ့အချိန်မှာဆေးယူတယ်ဆေးယူပြီးရင်အပူပေးတယ်အပူပေးပြီးတဲ့အချိန်မှာတော့ကျွန်တော်တို့လွယ်ရအောက်ဆိုင်ကိုရရှိပြီဖြစ်တယ်။အဲ့လိုဒီနေပဲထုတ်တယ်။ဒီနေ့ကဘလောက်ကီရီကော်ဗာဖြစ်ဆိုတော့90 over 90% ရီကော်ဗာဖြစ်တယ်။90ရာခိုင်နှုန်းအကျော်ဒီဇာတုကိုဖိုင်းယူနိုင်တာပေါ့နော်။ဒါကတလို့တရုတ်ပြည်ဒီကျန်စီပြည်နယ်တခြားမှာလုပ်နေတဲ့မြေရှားမိုင်းတွေကဒီမက်သာကိုပဲသုံးတယ
်။ဟု
တ်ကဲ့။ဒီမက်သာတော့အင်္ဂလိပ်လိုပြောတော့ inside to leaching method ပေါ့နော်။ဒီအောင်နဲ့အသုံးပြုဆိုထုတ်နေကြတယ
်။ဟုတ်ကဲ့။ဒီပံဝါဒေတာမှာတူတာပေါ်တာပဝန်းကျင်အတွက်အန်ဒီယရှိတဲ့ဓာတ်ပစ္စည်းတွေတုံးပြီးတော့ဖြော်ထုတ်ပြီးတော့မှညရှာတတ်တူရဖို့အတွက်တန့်စံရဆိုတော့ဆရာအဲ့ဒီဥစ္စာဟာပဝန်းကျင်ဟိုပျက်စီးမှုတွေများဖြစ်စေပါလားဆရာ
။ဟုတ်ကဲ့။ပဝန်းကျင်ပျက်စီးမှုကတော့တော်တော်ကိုဖြစ်စေတယ်။ပြောမယ်ဆိုရင်တရုတ်ပြည်တောင်ပိုင်းဒီတောင်ဝန်နဲ့ဆင်းနေတဲ့နေရာတွေမှာတရုတ်တွေကဒီညရှာကိုလိုလေတူကြတာပေါ့နော်တရားမဝင်ပဲတူကြတယ်တူကြရင်းကနေပဲ2010ခုနှစ်ရောက်တော့အချိန်မှာဟိုတော်တော်ဟိုပြည်စီရောတော့ပေါင်းဝင်ကျင်တော်တော်ပြည်စီရောတရုတ်ဆွေကနေပြီး2010မှာကြောက်ဖိတ်ပြန်လာတယ်ဖိတ်ပြန်ရင်တော့ဟိုမှာလုံးနေတယ်တရုတ်ညရှာလုံးတယ်တူတယ်ကကျွန်တော်တို့နေစားကိုဖြတ်ပြီးရင်ပံဝတဲ့ကိုဝင်ရောက်ပြီးခိုးတူလိုက်ရအောင်အဲခိုးတူလိုက်တဲ့အချိန်မှာဘာမှမကြောက်ဒီပံဝနောက်မှာရှိတဲ့သူတို့လောက်တဲ့လောက်ခွဲနားမှာရှိတဲ့ပြည်ရော်ဒီ20လောက်မှာရှိတဲ့ရေမြောင်စိမ့်စမ်းနေကိုဒီရေတွေကတော်တော်ပြည့်စည်သွားတယ်အခုချိန်မှာတော့ဒီပံဝါဒေတာဒီမြေရှားလောက်တဲ့ဝန်းကျင်တစ်လျှောက်မှာရှိတဲ့ရေဝေရေလက်တွေကအတော်ပြည့်စည်နေပြီလို့ဒီကချင်ပံဝါကျင်ထိန်းသိမ်းရေးဖော်ရဆိုတော့တယ်ဟိုပံဝါကျင်ဒီခိုက်တော့
ဆိုတော့ဒီတန့်စင်တဲ့နေရာလည်းကျဲပြတ်မယ်ထင်တယ်ဆရာကျဲပြီးတော့ဒီရေဝေရေလက်တွေအကုန်လုံးထိခိုက်တယ်ဆိုတော့ဒီတက်တူတွေရဲ့အစိတ်ကြီးဓာတုပစ္စည်းတွေပြန့်နှံ့မှာတော်တော်နေရာကျနေပြီပေါ့နော်ဆရာအခုချိန်တော့ဆို
ဒီပေါင်းဝင်ထွေးသွင်းရေးအဖွဲ့ကပြောရတော့အတော်ပစ္စည်းတော့တယ်လို့ပြောတယ်တော်တော် မိတ်ဆွေတွေကြားရတယ်ဟုတ်တယ်ရေတွေကသုံးလုံးမြောက်အောင်ဖြည့်တော့တာဒီတောင်ဝန်းကြီးမှာရှိတဲ့ဒီချောင်းရေတွေပေါ့သုံးလုံးမြောက်ဒါ poison နေကြီးပဲထင်းရင်အရေးပေါ်မှာတည်းရဲ့အရေးပေါ်မှာဟုတ်ဖြစ်တော့ skin disease
ဟုတ်ကဲ့ဆက်ဆိုတော့ဒါမျိုးပေါ့နော်ပတ်ဝန်းကျင်ထိကပ်ပျက်စီးနေတာတွေကိုဘယ်လိုတားဆီးနိုင်မလဲခင်ဗျာလဲဆရာ
အစိုးရအနေနဲ့ပဲတောင်ဝန်းယူလုပ်တော့မှာပဲလေအစိုးရအနေနဲ့အခုဓာတုထုတ်လုပ်လို့နဲ့ပတ်သက်ပြီးရဲ့ normal ကောင်းရှိတဲ့အစင်လာရှိတဲ့ mining company တွေကို license လုပ်ပါမေလို့ထုတ်ပြီးပြီးရင်သူတို့ထုတ်လုပ်စီတော့တော့အကောင့်ဆုံးပဲပြီးရင်တော့သူတို့စာချုပ်ပါစီကန်တိုက်လုပ်မလုပ်ဆိုတော့ကျွန်တော်တို့လက်ဆိုင်ရာဓာတုတွင်းဌာနတောင်ဝန်ရှိတဲ့ပုဂ္ဂိုလ်တွေကအနိကခြေလုံးအနိကကြည့်ချာနေလို့လို့တို့တော့အဲ့လိုမျိုးလုပ်နိုင်မယ်ဆိုတော့အခုထဲအများကြီးပြည်စည်းတာတက်တာမယ်လို့မှာတော့သိချပါ
ဆက်အခုလက်ရှိမှာပေါ့နော်ဒီမြန်ရှားကတ်တုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလုပ်နေတဲ့ဟိုအခြေအနေပေါ့နော်ဆရာဆော့ဆော့ပြောလို့ဆိုလို့ရှိရင်တရုတ်နိုင်ငံဘက်ကလာပြီးတော့ဒူးပေါ်နေကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီကတနိုင်တစ်ပိုင်လုပ်နေတဲ့လူတွေကအများကြီးရှိတယ်တကယ်လို့တနိုင်တစ်ပိုင်လုပ်နေတဲ့မြန်မာလေးတွေပေါ့နော်ဒီမြန်ရှားကတ်တုကိုတူးချင်တယ်ပေါ်ချင်တယ်ဆိုလို့ရှိရင်လုပ်လို့ရပါသလားဆရာ
လုပ်မယ်ဆိုရင်တော့လုပ်လို့ရတော့လုပ်ဖို့တွေးကိုလုပ်ကွေးပါမေးရောက်ဖို့လိုတယ်လေခေါ်တော့အိုမရတော့ခုတ်လုံးနေကြတော့ခုတ်လုံးတော့ပုံပစ္စည်းတော့လုံးလို့ရပါတယ်မရရမျိုးဒီကီမီကယ်တွေပဲတော့တော့လုံးအပ်တော့ဒီအဓိကတော့ဒီအမိုနီယမ်ဆัลဖိတ်ရဲ့နော်သူကလေ့ရှင်းလုပ်တွေလို့တော့နောက်တစ်ခုကဟိုနောက်ဆုံးပြီးွားပြိုကြီးတဲ့မှာမြန်မြန်ခဲအောင်ခဲတော့အောင်တွေ့ရတော့ဒီအမိုနီယမ်ကာဗွန်နိတ်ဒီကောင်လို့တော့ဒီဆောပိုင်းရတော့ဗမာတွေတဲ့ကဒီမေရှားတွေ့တဲ့ဆိုတဲ့နေရာမှာဒါတွေရောဟိုလွယ်စုစုရဲ့တိုင်းမြို့လို့ကလစ်တိုင်းမြို့လို့ဖြစ် secondary တွေပေါ့အဲ့ဒါတွေမှာကြာပေါ်မြေရာလဲပြောတော့ဒီလက်ထရစ်လို့ကလစ်လို့လို့ရောဘက်ဟိုးတွေနဲ့ကုတ်ပြီးဟို truck တွေနဲ့တင်ပြီးတရဝဲလဲဒီတော့ဝဲတယ်နောက်ပိုင်းမှာကျတော့ဒီလိုမျိုးဝဲတော့ဒါစင်ပြီးမှဒါဝဲယူတော့တယ်သူတို့စီမှာ environment အပြည့်မခံဘူးထင်တာပဲလေအခုကတော့တရုတ်တွေကဒီလိုမျိုးမယူတော့သူတို့ပဲတင်ပေးတာပေါ့ဒီ leaching လို့တော့ဒီကံပြကနေနေလောက်ကနေလောက်ဆိုပြီးအဲ့နဲ့ဗမာတွေကတော့လောက်ပြီးသူတို့ရောင်းတော့
ဘူမိပညာရှင်ဦးဆောင်တော်မှာမြန်မာနိုင်ငံကမြေရှားတက်တုအလားအလာနဲ့ဒီတက်တုဘယ်လောက်ရေးပါတယ်ဆိုတာတွေကိုဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
မြန်မာနိုင်ငံတွေကမြေရှားတပ်တုနဲ့သူ့ရဲ့အလားအလာနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးသက်ကတိတ်ပန်တဲ့ဤပညာကဏ္ဍမှာတင်ပြသွားတာပါရှင်။ခုတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ
်။အမေရိကန်ပြည်ထောင်စုမှာတရေသားဖြစ်ကြခွင့်တရေဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကတောက်ကြနေမှာပဲပယ်ဖြတ်လိုက်ပါတယ်။နှစ်ပေါင်း50လောက်တရေဝင်ခွင့်ပြုထားတာကိုဖျက်သိမ်းခဲ့တဲ့အတွက်ဆက်ခွင့်ပြုသင့်မသင့်တက်ဆိုင်ရာပြည်နယ်တွေကဆက်ပြီးတော့ဆုံးဖြတ်ရတော့မှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုရှုံ့ချပါတယ်။တရားရုံးချုပ်အတွက်ရောတိုင်းပြည်အတွက်ပါဝန်းနေစရာနေတနေပါလို့သမ္မတအင်တာဗျူတော်ကနေတောက်ကြနေမှာပြောဆိုလိုက်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲတရားရုံးချုပ်ဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒပြသူတွေအနေနဲ့ညင်ညင်ညံတုတ်ပြန်ကြဖို့သူကတိုက်တွန်းပါတယ်။မေဂန်ပြည်တော်စုမှာမျိုးသမီးတွေတရားဝင်ကိုယ်ဝန်ဖြတ်ချခွင့်ကိုတရားရုံးချုပ်ကပယ်ဖြတ်လိုက်တဲ့ဒီချိန်ထဲမှာပဲတရားရုံးချုပ်အပေါ်ယုံကြည်မှုဟာတမိုင်းတစ်လျှောက်အနေဆုံးရောက်နေကြောင်းလူမှုစစ်တမ်းအသစ်မှာတွေ့ရပါတယ်။အမေရိကန်အဖွဲ့အစည်းတွေအပေါ်ယုံကြည်ကိုးစားမှုနဲ့ပတ်သက်လို့ Gallup အဖွဲ့ကနှစ်စဉ်ကြောက်ယူနေတဲ့လူမှုသဘောထားစစ်တမ်းအရတရားရုံးချုပ်အပေါ်ယုံကြည်မှုဟာမနစ်တုန်းက36ရာခိုင်နှုန်းရှိခဲ့ရာကအခုအချိန်မှာတော့25ရာခိုင်နှုန်းထိကျဆင်းသွားတာဖြစ်ပါတယ်။မေရိကန်ပြည်ထောင်စုမှာဆယ်စုနှစ်အတွင်းလွှတ်တော်ကအတီးပြုတိုင်းနိုင်တဲ့တနက်ကန်အကြမ်းဖက်မှုရောပါရေးမှုချမ်းကိုဥပဒေအဖြစ်အတည်ပြုနိုင်ဖို့သမ္မတဂျိုးဘိုင်ဒန်စီပေးပို့လိုက်ပါပြီ။တောက်ကြနေမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တဲ့မှုချမ်းဟာပါတီနှင်အကြအချင်းအတော်ကြာနည်းနည်းရှန်းရှန်းသဘောထားကွဲပြားနေတဲ့ကိစ္စဖြစ်ခဲ့ပါတယ်။ရုရှားတပ်တွေနဲ့သတင်းပတ်အတော်ကြာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ယူကရိန်းတပ်တွေဟာနိုင်ငံအရှိဘက်ချမ်းဆဗရိုဒေါညက်စ်ဒေသကနေပြန်လည်ဆုတ်ခွာနေပြီဖြစ်တယ်လို့လူဟန်စ်ဒေသရဲ့စစ်ဆိုင်ရာအကြီးအကဲဂိုင်းဒိုက်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒီရုရှားတပ်တွေဟာအဲ့ဒီဒေသမှာထိတ်လန့်အောင်လုပ်တာပြီးမြို့ကိုဝန်းရံထိန်းချုပ်ဖို့စူးစမ်းနေကြတာဖြစ်ပါတယ်ခင်ဗျာ။
သ တဲ့အချင်းချက်ကိုကိုညာဝင်အောင်တင်ပြပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲလ်အယ်တာယစ်တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ24လိုင်းဒိုမီတာ40လိုင်းဒိုမီတာ53နဲ့လိုင်းလမီတာ190 kHz 15.5 ကနေထုတ်လွှင့်ပေးခဲ့တာပါရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှိလာပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနာလာပ
This program has come to you from the Voice of America, Washington.